Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်မေလ29ရက်တနင်္ဂနွေနေ့ညဘက်အသံလွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။အမို့ကြောပါခင်ဗျာဒီကနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်ဓမ္မောင်သမ်းပါ။ဦးစောဝင်းလိုင်းနဲ့ဒီသတင်းတွေကိုတင်ပြမှာဖြစ်ပါတယ်။
မူလာနန်းကျောင်းမကလေးတွေတင်နန်းနဲ့ပြစ်ခံပြီးတေဆုံးခဲ့ကြရတဲ့ Texas ပြည်နယ်ကဥပါဒိမြို့ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီနေ့အမေရိကန်စံတော်ချိန်အရတင်းငွေနေ့မှာသွားရောက်မှာဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြီးအကဲရဲ့စင်ကြန်းဒေတာခီးစဉ်ပေါ်တရုတ်ကကန့်သက်ချက်လဲမှုကိုစိုးရိမ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။မြမအကြက်တဲမှာအဓိကကြကြပါတီကြတဲ့စစ်ကောင်စီအထင်းသိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်တို့နဲ့ဆွေးနွေးခြင်းအဖြစ်မြန်မာနိုင်ငံရဲ့လူသားချင်းစာနာထောက်ထားရေးအကြက်တဲကိုအဆုံးသတ်ဖို့အမေရိကန်ပြည်ထောင်စုကအာဆီယံကိုတိုက်တွန်းလိုက်ပါတယ်အဆရှိတဲ့သတင်းတွေကိုကျွန်တော်တို့တင်ပြကြမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့ဒီသတင်းတွေပြီးမှာတော့ကျွန်တော်တို့ဆက်လက်နားတော်တာဆင်ရမာတွေကတော့
လမ်းကြောင်းမှာအခက်ခဲပြီးရိုးရိုးရှိတဲ့တခါအသက် NDA ကျော်အောင်လုပ်တဲ့ကိစ္စတွေရခိုင်တော့များတယ်ဒါမျိုးတွေကြည့်ရတဲ့အတိုင်းကိုထွက်နေတာ
ဘာကြောင့်ရုံအင်ဂျာဒုက္ခတွေတွေဟာအသက်ဆွန်ပြီးတော့ဒုက္ခတွေစခန်းတွေကနေပြီးတော့ထွက်ပြေးနေကြပါသလဲမကြမီပဲအပြည့်စုံကိုနောက်တော့ဆင်ရပါမယ်အဲ့ဒီနောက်မှာတော့ကဘာတဟွန်းငွေကြေးဖောင်းပွားမှုတွေဖြစ်တဲ့နောက်ခွဲကအကြောင်းအရင်ဗြိတိန်နိုင်ငံမှာနာတာရှိကိုဗစ်ရောဂါခံစားနေရသူတွေဘလို့အခက်အခဲတွေရှိနေပါသလဲစတဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါအဲ့ဒီနောက်မှာတော့ကဘာမြမမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတူတာကဘာတလာထူးခြားတဲ့သတင်းအစီအစဉ်စတာတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါရခင်ဗျာအခုတော့နောက်ဆုံးရသတင်းတွေကိုဥတီမောင်သားနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပါရမယ်ခင်ဗျာ
မူလာလန်းကျောင်းမှာကလေးတွေသေနတ်နဲ့အပြစ်ခံပြီးသေဆုံးခဲ့ကြရတဲ့ Texas ပြည်နယ်ကယူဗာဒီမြို့ကို American သမ္မတဂျိုးဘိုင်ဒန်ကဒီနေ့ American စံတော်ချိန်အရတနင်္ဂနွေနေ့မှာသွားရောက်မှာဖြစ်ပါတယ်သေနတ်သမားတွေကကျောင်းမဲ့ပြစ်ခတ်ခဲ့တဲ့အတွက်သေဆုံးသွားကြသူတွေရဲ့မိသားစုတွေကိုတပ်ပရကတွားရောက်တွေ့ဆုံတာဟာတလအတွင်းမှာဒါဟာဒုတိယမြို့ဖြစ်ပါတယ်။နယူးယောက်ပြည်နယ်ကဘတ်ဖလိုမြို့မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွက်ဒီလဆော့ပိုင်းတုန်းကလည်းအမေရိကန်ကတပ်ပရကတွားရောက်ခဲ့ပါသေးတယ်။အမေရိကန်တပ်ပရနဲ့အတူဇနီးဂျဲဘိုင်ဒန်နဲ့လိုက်ပါသွားပြီးမိသားစုတွေကိုတွေ့ဆုံမှာဖြစ်တယ်လို့သေဆုံးသွားခဲ့တဲ့သူတွေအတွက်အောင်းမေပွဲနေရာကိုလည်းတွားရောက်မှာဖြစ်ပါတယ်။ကက်သလစ်ဘုရားကျောင်းမှာကျင်းပမဲ့ဝတ်ပြုဆုတောင်းပွဲကိုလည်းတက်ရောက်ပါပါစနေနေ့တုန်းကသမ္မတဘိုင်ဒန်ကဒလဝဲယားတက္ကသိုလ်ရဲ့ပွဲနှင်းသဘင်အခမ်းအနားမှာစကားပြောကြရမှာအကြမ်းဖက်တာတွေများလွန်းနေပြီးကြောက်ရတာတွေများလွန်းနေပြီးကြေကွဲစရာတွေများလွန်းနေပြီးလို့ပြောကြခဲ့ပါတယ်။ခုလိုကြေကွဲစရာဖြစ်ကြုံရတဲ့အချိန်မှာရဲတပ်ဖွဲ့ရဲ့တုံ့ပြန်ခဲ့ပုံကလူအများရဲ့ဝေဖန်စရာလည်းဖြစ်ခဲ့ပါတယ်။တင်းနာသမားကကြောင်းတက်ကိုဝေရောက်သွားပြီးတဲ့နောက်ရဲတပ်ဖွဲ့က၄မိနစ်အကြာမှာရောက်ရှိခဲ့ပေမဲ့ကျောင်းတဲကိုမွေရောက်ခဲ့ပဲအထူးတပ်ဖွဲ့ရောက်လာတဲ့နောက်တတားကြီးလောက်အထိစောင့်နေကြတာအပေါ်လူများကမေးခွန်းထုတ်နေကြတာပါရဲတပ်ဖွဲ့မှကတစားခံဖမ်းထားတဲ့ခြေနေလို့ထင်ပြီးအထူးတပ်ဖွဲ့ရောက်တဲ့အထိစောင့်မယ်လို့ပြည်သူ့လူကြုံရေးဌာနညွှန်ကြားရေးမှူးစတီဗန်မက်ခရော့ကကျောင်းပြင်မှာလှုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီတုန်းကပြောခဲ့ပါတယ
်ကရသမကလူခွင့်ရေးကောင်စီအကြီးအကဲမစ်ရှဲဘာရှလက်ရဲ့ရှင်ချန်းဒေတာခီးစဉ်ပေါ်တရုတ်ကကန့်သက်ချက်လက်မှာကိုစိုးရိမ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ခီးစဉ်ပေါ်အာဏာပိုင်တွေကန့်သက်တာကြောင့်ရှင်ချန်းဒေသအပါအဝင်တရုတ်နိုင်ငံရဲ့လူခွင့်ရေးအခြေအနေအပေါ်အပြည့်ပြည့်စုံစုံတိကျလွတ်လပ်စွာမဆန်းစစ်နိုင်မှာကိုစိုးရိမ်တယ်လို့ကြေညာချက်မှာပြောဆိုပါတယ်။ရှင်ချန်းပြည်နယ်မှာလူမျိုးရုံးတပ်ဖြတ်မှုတွေနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နေကြတယ်ဆိုတဲ့အစီရင်ခံစာတွေရှိတာကြောင့်အမေရိကန်ကစိုးရိမ်နေတာဖြစ်ပါတယ်။ဒေသရင်းအခြေအနေတွေကိုပုံမှန်လင်းလင်းမပြောဖို့ရှင်ချန်းဒေသခံတွေကိုသတိပေးထားပြီးပြောင်းနေတဲ့ဝီကာလူမျိုးတွေဗမာရှိနေတယ်ဆိုတာကိုမပြောဘူးလဲတားဆီးထားတယ်ဆိုတဲ့သတင်းတွေကိုအမေရိကန်ကရရှိထားကြောင်းကြေညာချက်မှာဖော်ပြပါတယ်လူတတန်းလောက်ကိုထိမ့်သိမ်းထားတဲ့စခန်းအခြေအနေတွေကိုလည်းမပြောဘူးပိတ်ထားတဲ့ကြောင်းကြေညာချက်ကဆိုပါတယ်တရုတ်ကတော့လူမျိုးရုံးတပ်ဖြတ်မှုဆွဆွဲချက်တွေကိုညှင်းဆို့ထားပြီးအစ္စလာမ်ဆွန်းရောက်ဝါဒရဲ့စီယုံရေးကိုရှော့ချနိုင်အောင်အသက်မွေးဝမ်းကြောင်းပညာရပ်တွေကိုတင်နန်းပေးနေတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဒီခီးစဉ်ကစုံစမ်းစစ်ဆေးရေးခီးစဉ်မဟုတ်ဘူးလို့ကရသမကလူခွင့်ရေးကောင်စီအကြီးအကဲမစ်ရှယ်ဘာရှလက်ကစနေနေ့မှာပြောပါရခင
်ဗျမြမအကြက်တဲမှာအဓိကကြကြပတ်သက်နေကြတဲ့စစ်ကောင်စီအထိမ့်သိမ့်ခံရတဲ့ဒေါအောင်ဆန်းစုကြည်တို့နဲ့ဆွေးနွေးခြင်းအပြင် မြန်မာနိုင်ငံရဲ့လူသားချင်းစာနာထောက်ထားရေးအချက်တဲကိုအဆုံးသတ်ဖို့အမေရိကန်ပြည်ထောင်စုကအာဆီယံကိုတိုက်တွန်းလိုက်ပါတယ်။ဘန်ကောက်အမေရိကန်တန်ယုံရဲ့တန်ယုံယာယီတာဝန်ကမိုက်ကယ်ဟစ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာဖြစ်ကြောင်းထိုင်းနိုင်ငံအခြေစိုက်ဘန်ကောက်ပို့စ်သတင်းစာကြီးကရေးပါတယ်။မြန်မာနိုင်ငံရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းချမ်းတဲ့အဖြစ်ရရှိဖို့အာဆီယံရဲ့အားထုတ်မှုတွေကိုကျွန်တော်တို့ထောက်ခံပါတယ်လို့သူကဆိုပါတယ်။ယုံကြည်မှုထူထောင်ပြီးပါဝင်ပတ်သက်သူတွေအားလုံးနဲ့ပူးပွင့်လင်းလင်းတွေ့ဆုံနိုင်ရေးအတွက်အာဆီယံဥက္ကဋ္ဌကစူးစမ်းရမှာမြန်မာနိုင်ငံဆရာအထူးကိုယ်စားလှယ်ရဲ့လှုပ်ဆောင်နိုင်ရည်ကိုအသုံးချရေးလဲအဲ့ဒီအားထုတ်မှုတွေထဲမှာပါဝင်ပါတယ်လို့ Mr. Michael Heath ကပြောပါတယ်။အမေရိကန်နဲ့ထိုင်းနိုင်ငံတို့ဟာမဟာဗျူဟာနဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲကိုမေလ9ရက်နဲ့10ရက်တို့မှာကျင်းပခဲ့ပြီးအာဆီယံအမေရိကန်ဆွေးနွေးဆက်ဆံရေးကိုပိုပြီးခိုင်မာအောင်တည်ဆောက်ကြဖို့ဂတိကဝတ်ပြုခဲ့ကြပါတယ်။ဒေသတွင်းငြိမ်းချမ်းရေးလုံခြုံရေးတည်ငြိမ်ရေးနဲ့ကျွဲဝါရေးကိုတုံ့ပြန်ဆောင်ရွက်ကြပြီးစိန်ခေါ်ချက်အသစ်တွေကိုရင်ဆိုင်နိုင်တဲ့ဆက်ဆံရေးအဖြစ်ထိန်းသိမ်းကြဖို့နိုင်ငံပူးတွဲကြေညာချက်မှာဖော်ပြခဲ့ကြပါတယ
်။မြန်မာနဲ့မြေပြင်ဆက်သွယ်ရေးဘင်္ဂလားဒေ့ရှ်နဲ့ပင်လယ်ပြင်ဆက်သွယ်ရေးတွေဟာဗီယက်နမ်နဲ့ဖိလစ်ပိုင်အထိကုန်သွယ်ရေးပမာဏကြီးကြီးမားမားဖြစ်ပေါ်လာအောင်လမ်းကြောင်းဖွင့်ပေးနိုင်တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီး S. Jayshankar ကပြောပါတယ်။နဒီသုံးအာရှမြစ်ဆုံများနှစ်ရက်ကြာတည်တံ့ဆွေးနွေးပွဲမှာအိန္ဒိယနိုင်ငံရဲ့ဝန်ကြီးကအဲ့ဒီလိုပြောကြားလိုက်တာပါ။အဲ့ဒီလိုသာဆောင်ရွက်နိုင်ရင်ဂျပန်အာဆီယံတိုင်းပြည်တွေနဲ့တွဲပဲလုပ်ကိုင်နေတာတွေကိုသာမကအခုဆောင်ရွက်နေတဲ့ Indo-Pacific စီးပွားရေးမူပေါင်းကိုလည်းတကယ့်ကိုတမူကွဲစေလိမ့်မယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။1965ခုနှစ်ခရက်ကရှိခဲ့တဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယအနှစ်ပြည်တော်ကြားယထာလနေ့ကိုပြန်လည်ဖော်ထုတ်တာနဲ့စတင်နိုင်တယ်လို့ဝန်ကြီးကတင်ပြသွားပါတယ်။အထူးသဖြင့်အိန္ဒိယအရှေ့မြောက်ဒေသအာတမ်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်အစားဆက်ထားတဲ့ယထာလန်ကိုတိုးချဲ့ခင်မိအောင်ဆောင်ရွက်သွားဖို့သူကပြောပါတယ်။ဒါ့အပြင်နေဇာဖြတ်လျှက်စစ်တအားချိတ်ဆက်မှုနဲ့ဒီဂျစ်တယ်ဆက်သွယ်ရေးအခြေခံအဆောက်အအုံတွေတိစောက်ရေးကိုလည်းအိန္ဒိယနိုင်ငံသားရေးဝန်ကြီးကထက်သွင်းဆွေးနွေးသွားခဲ့ပါတယ်။အိန္ဒိယနိုင်ငံအာတမ်ပြည်နယ်မြို့တော်ဂွဝါဟာတီမှာတောက်ကြနေကစပြီးနှစ်ရက်ကြာကျင်းပတဲ့ဒီဆွေးနွေးပွဲကိုအိန္ဒိယနိုင်ငံသားရေးဝန်ကြီးနဲ့တခြားအိန္ဒိယအစိုးရတာဝန်ရှိသူတွေအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Mamun နဲ့ထိုင်းနိုင်ငံသားရေးဝန်ကြီးတို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမှာပါတာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလံမီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါရှင
်။တနင်္ဂနွေနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။ရုရှားနဲ့ယူကရိန်းတပ်ဖွဲ့တွေဟာယူကရိန်းအရှေ့ပိုင်းကမြို့တွေမှာအနီးကတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတာဝန်ရှိသူတွေကပြောလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေကယူကရိန်းရှေ့ပိုင်းကဆီဗီယာရိုဒိုနက်စ်မြို့ကိုဒီနှစ်တနင်္ဂနွေနေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲတွေကြောင့်မျက်စိမီးတွေနဲ့တယ်လီဖုန်းတွေပြတ်တောက်သွားခဲ့ပါတယ်။ဖတ်မပြေတဲ့အရသားတွေကိုလည်းကြမ်းဖက်ချင်းချောက်တာတွေလုပ်ခဲ့ကြပါတယ်။ယူကရိန်းတပ်ဖွဲ့တွေဘက်ကအပြင်းထန်ခုခံနေချိန်မှာရုရှားတပ်ဖွဲ့တွေဘက်ကလည်းအဲ့ဒီဒေသအတွင်းမှာမဟာဗျူဟာကျတဲ့နေရာတွေကိုခြေကုပ်ယူနိုင်ဖို့အတွက်ကြိုးပမ်းလာနေတာဖြစ်ပြီးအပြင်းထန်ဘုံကျဲတိုက်ခိုက်နေပါတယ်ရုရှားတပ်ဖွဲ့တွေကယူကရိန်းနိုင်ငံဒွန်ဘတ်စ်ဆက်မှုဇုံဒေသတစ်ဝိုက်သိမ်းယူနိုင်ဖို့အတွက်ကြိုးပမ်းတဲ့နေရာမှာစီဗီရိုဒွန်နက်စ်အဘူချက်မှဖြစ်လာနေပါတယ်ဒါ့အပြင်ရုရှားတပ်တွေဟာအဲ့ဒီဒေသအနီးကလစ်ချန်စ်ဒေသကိုလည်းသိမ်းယူဖို့အချိန်ဟုတ်မြင့်ဆောင်ရွက်လာနေပြီးအဲ့ဒီမှာဇက်တိုက်ဘုံကျဲနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်စစ်ပွဲမတိုင်ခင်ကစုစုပေါင်းလူဦးရေ300,000လောက်ရှိတဲ့အဲ့ဒီမြို့နဲ့မြို့ဟာလူဟက်စ်ဒေတာမှာယူကရိန်းဘက်ကထိန်းချုပ်ထားတဲ့အဓိကကျတဲ့နောက်ဆုံးနှစ်မြို့ဖြစ်ပါတယ
်ဗြိတိန်နိုင်ငံကကုမ္ပဏီတချို့ဟာတပတ်မှာအလုပ်၄ရက်လုပ်ပြီး၃ရက်နားဖို့ကိစ္စကိုစတင်ဆန့်သက်တော့မှာဖြစ်ပါတယ် Pressure Drop Beer Company အပါအဝင်ဗြိတိန်ကကုမ္ပဏီ60လောက်ဟာတပတ်ကို၄ရက်ပဲအလုပ်လုပ်တာကို6လလောက်ဆန့်သက်တဲ့အနေနဲ့စတင်ကြတော့မှာဖြစ်ပြီးအဲ့ဒီထဲမှာအလုပ်သမား3,000လောက်ပါဝင်မှာဖြစ်ပါတယ်ဒီစီစဉ်ဟာကုမ္ပဏီတွေနဲ့သူတို့ရဲ့ဝန်ထမ်းတွေကိုသူတို့ရဲ့လစာတွေနဲ့ဝင်ငွေတွေထိခိုက်မှုမရှိစေဘဲအလုပ်ချိန်တွေ short ချနိုင်အောင်အကူအညီပေးဖို့အတွက်ယူရတာဖြစ်ပါတယ်။ဒါ့အပြင်အခုလိုမျိုးအလားတူတပတ်၄ရက်ပဲလုပ်ပြီး၃ရက်နားတဲ့ဆန်းသတ်တဲ့အစီအစဉ်တွေကို Spain, Iceland, American, Canada နိုင်ငံတွေမှာစတင်လုပ်ဆောင်နေပြီး Australia နဲ့ New Zealand တို့မှာလည်းလာမယ့်ဩဂုတ်လမှာစတင်ဖို့တတ်မှတ်ထားပါတယ်။လန်ဒန်က Pressure Drop Beer Company ဝန်ထမ်း Louis Bloomfield ကတော့အလုပ်ပြည့်ရတဲ့ပိုရတဲ့အချိန်အတွင်း Priority လုပ်ငန်းတွေမှာလိုအပ်ပေးတာ ကြောင်းတက်တာနဲ့မိသားစုကိုအချိန်ပိုပေးတာတွေလုပ်သွားဖို့စီစဉ်နေတယ်လို့ပြောပါတယ်။ Pressure Drop ကုမ္ပဏီကတော့ဒီစမ်းသပ်အစီအစဉ်ကိုလုပ်ကိုင်ခြင်းအပြင်ဝန်ထမ်းတွေရဲ့လုပ်အားနဲ့ထုတ်လုပ်မှုပိုင်းတွေမှာတိုးတက်လာအောင်နဲ့မကဘဲသူတို့ရဲ့ကျန်းမာရေးနဲ့ကောင်းမွန်စွာနေထိုင်နိုင်ရေးတို့မှာလည်းတိုးတက်လာဖို့မျှော်လင့်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရှီကာဂိုမြို့မှာအပူချိန်60ဒီဂရီကျော်လာခဲ့တာရက်အနည်းငယ်လောက်ပဲရှိဖြစ်ပေမဲ့အဲ့ဒီမြို့ကဘိုးဘွားကြီးလာတစ်ခုမှနေထိုင်နေကြတဲ့အမျိုးသမီး3ဦးသေဆုံးသွားခဲ့တဲ့အတွက်အဲ့ဒီဘုံမှာမိန်းကုံးတွေထုတ်နေကြပြီးစိုးရိမ်နေကြပါလေပြီးခဲ့တဲ့မေလ14ရက်နေ့ကအဲ့ဒီအမျိုးသမီး3ယောက်ဘာကြောင့်သေဆုံးခဲ့လဲဆိုတော့ကိုကော့ခိုင်ကျမရင်မှုရုံကအခုချိန်ထိမဆုံးဖြတ်နိုင်သေးပဲရှိနေပါလေဒါပေမဲ့ကွာလူသူတွေရဲ့မိသားစုတွေကတော့အဲဒီလိုတိတ်ဆုံးအားသာနဲ့ပတ်သက်ပြီးအဲဒီရိတ်သာစီမံခန့်ခွဲရေးကုမ္ပဏီကိုတရားစွဲဖို့စီစဉ်နေပြီဖြစ်ပါတယ်။မြို့ကောင်စီအဖွဲ့ဝင်တဦးကတော့အဲဒီအဆောက်အဦးကိုတွားခဲ့တဲ့ချိန်မှာအထက်မှာအရန်ပူနေပြီးအခန်းတစ်ခုဆိုရင်အပူချိန်ဟာ၁၀၂ဒီဂရီထိရှိနေတာကိုတွေ့ခဲ့ရတယ်လို့ပြောလိုက်ပါတယ်။ဒီနေရာတွေဟာတက်ကြီးပိုင်းတွေယောဂအခန်းရှိသူတွေနေတဲ့နေရာတွေဖြစ်ပြီးအဲဒီလူတွေအနေနဲ့ဒီလိုအနေထားမျိုးမှာမနေသင့်ဘူးလို့အယ်ဒါမန်မာရီယာဟက်ဒန်က Facebook ကနေတင်ပြောထားပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်၃ခုဒီဘာလောက်ကပို့ပြီးတော့ပူပြင်းပြီးအပူချိန်ကြတဲ့အပူလိုင်းကြောင့်လူ900ကျော်သေဆုံးခဲ့ရပူပါတယ်။အခုခါမှာတော့ရာသီဥတုပြောင်းလဲခဲ့မှုကြောင့်ရှီကာဂိုမြို့ပါဝင်အမေရိကန်နိုင်ငံတစ်ခုလုံးဟာဒီတယောက်မှုတွေကိုလက်တွေ့ရင်ဆိုင်လာနေရပြီးလူသေးသေးလောက်တဲ့အပူလိုင်းတွေဟာအချိန်မရွေးနေရမရွေးဖြစ်လာနိုင်ပါတယ်။
တင်တင်နိုင်ငံပဲရစ်မြို့မှာမနေ့ကရီယယ်မက်ဒရစ်နဲ့လီဗာပူးတို့ကစားခဲ့တဲ့ဥရောပချန်ပီယံလိဘောလုပွဲကိုကြည့်ဖို့အတွက်စတတ်ဒီဖရန့်စ်ကွင်းတဲကိုဝင်ဖို့စောင့်နေတဲ့လီဗာပူးပြည်သက်တွေကိုပြင်သစ်အဓိကရုံးနေနေရဲတွေကမျက်ရည်ပုံးနေငရုတ်ရည်တွေတုံးပြီးနှိမ်နှင်းခဲ့ပါတယ်ဒီပွဲကိုအားပေးဖို့အတွက်လီဗာပူးပြည်သက်တွေ9000ကျော်လောက်ပဲရစ်မြို့ကိုရောက်တွားရောက်စုဝေးခဲ့ကြပါတယ်ပြည်သက်တွေကွင်းထဲကိုဝင်ပို့လုပ်တဲ့အချိန်မှာတော့ကွင်းအပြင်ဘက်မှာပြည်သက်တွေများလာကြအောင်အချိန်အတော်ကြာတန်းစီခဲ့ရတဲ့အပြင်လုံးကြုံရေးမနိုင်မနှင်းဖြစ်ပြီးပွဲကို38မိနစ်လောက်ရွှေ့ဆိုင်းခဲ့ရပါတယ်။ကွင်းထဲကိုအချိန်မီဝင်လို့မရတာကြောင့်ဒေါသထွက်နေတဲ့ပြည်သက်တချို့ကလက်မှတ်တွေပြပြီးသူတို့ကိုဝန်ခွင့်ပေးဖို့အော်ဟစ်တောင်းဆိုခဲ့ကြပါတယ်။ပြည်သက်တချို့ကတော့ချန်စီယိုတွေဂိတ်တွေကိုကျော်တက်ပြီးကွင်းထဲကိုဝင်ခဲ့ကြတာတွေရှိပြီးတချို့တွေကိုဖမ်းဆီးပေမဲ့လွတ်သွားပြီးတော့ပွဲကြည့်စင်ပေါ်ရောက်သွားတဲ့သူတွေလည်းအတော်များများရှိခဲ့ပါတယ်။ UEFA ဥရောပဘောလုံးချန်ဘောလုံးအဖွဲ့ချုပ်ကတော့ဒီပွဲကိုလက်မှတ်မပါဘဲဝင်ကြည့်ဖို့ကြိုးစားတဲ့သူထောင်နဲ့ချီရှိတယ်လို့ပြောပေမဲ့ဘယ်အသင်းပြေးသက်ဆိုတာကိုတော့ပြောမထားပဲထိခိုက်နစ်နာခဲ့ရသူတွေအတွက်စိတ်မကောင်းကြောင်းနဲ့အချိန်လေးကိုအမြန်ဆုံးပြန်လည်စစ်ဆေးဖို့တုံ့တက်ဖို့ပြောထားပါတယ်ခင်ဗျာ
သတင်းတွေကိုဦးတင်မောင်တန်းနဲ့ကိုဇော်ဝင်းလိုင်းတို့ပြောပြသွားတော့ပါခင်ဗျာVOA ရဲ့တနင်္ဂနွေနေ့ညဘက်အသံလွှင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့ဆက်သွယ်မေးမြန်းချက်တဲ့သတင်းပေးပို့ချက်တွေကိုတင်ပြပါတော့မယ်။ပြီးခဲ့တဲ့ရက်ပိုင်းကပင်လယ်ပြင်ထဲမှာဆက်လက်မှောက်ပြီးတော့ကလင်းငယ်တွေအပါအဝင်လှည်စည်းဒုက္ခတွေဒတာရွင်ကြဒတာစင်ကျော်လောက်အသက်ဆုံးရှုံးခဲ့ရတဲ့အတွက်ဝမ်းနဲ့တုန်လှုပ်ရပါကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကထုတ်ပြန်လိုက်ပါတယ်။ဒီရိုဟင်ဂျာတွေဟာပင်လယ်တဲ့အသက်ဆုံးရတဲ့ဖြစ်ရပ်တွေမကြာခဏကြုံရတာဘာကြောင့်ပါလဲ။အနာဂတ်မနေ့တဲ့ဒုက္ခသည်စခန်းတွေကနေလွတ်မြောက်ရေးအတွက်နီလန်မျိုးစုံနဲ့ရုံထွက်ကြတဲ့ရူရင်ဂျာတွေရဲ့ဘဝအကြောင်းကိုရူရင်ဂျာအရေးကူညီပေးနေသူတွေနဲ့ဒုက္ခသည်တချို့ကိုဆက်သွယ်ပြီးမတ်ဆုမွန်ကဆက်လက်ပြောပြပါလိမ့
်မယ်။မြန်မာနိုင်ငံကနေထွက်ပြေးလာပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရူဟင်ညာဒုက္ခသည်တသန်းကျော်ရဲ့အရေးနိုင်ငံတကာကမေ့မထားကြဘို့ဘာရှန်ချာကျွန်းကဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရူဟင်ညာတွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလပိုဂရန်ဒီကမေလ25ရက်နေ့ဒါကာသတင်းစာရှင်းလင်းပွဲမှာသတိပေးပြောဆိုလိုက်ပါတယ်။ဒီသတင်းပတ်ထဲမှာကလင်းငယ်လေးတွေအပါအဝင်ရူဟင်ညာတရားစင်ကျော်မြန်မာပင်လယ်ပြင်ထဲမှာအသက်ဆုံးခဲ့ရတဲ့အတွက်ဝမ်းနဲ့တုန်လှုပ်ရပါကြောင်းလဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကသတင်းထုတ်ပြန်ပါတယ်။မြန်မာနယ်ဒေသတွေမှာနေထိုင်နေရတဲ့ရူဟင်ညာတွေခံစားနေရတဲ့ကြံမိကြံရလုံမိကြတဲ့ခံစားချက်ကိုအခုနောက်ဆုံးဖြစ်ရကပြသနေပါတယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံအာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးကဆိုပါတယ်သူတို့အတွက်အနာဂတ်အတွက်မျှော်လင့်ချက်မဲ့နေတဲ့တိမ့်နဲ့ချီခိုလုံနေထိုင်ရာရူဟင်ညာဒုက္ခသည်စခန်းတွေကမုန်းချက်တဲ့ဒုက္ခတွေကလွတ်မြောက်ရုံထွက်နိုင်ခြေရှိမလားဆိုတဲ့မျှော်လင့်ချက်နဲ့ သူတို့အတွက်အနေနဲ့ရှိမှန်းသိရတဲ့ကမ်းမမြေလမ်းမမြေပင်လယ်လမ်းတွေကိုမျက်စိစုံမှိတ်ပြီးရွေးချယ်ခဲ့ကြတာလို့ဘာလုခါလေးဒုက္ခသည်စခန်းတီတီကရိုဟင်ဂျာဒုက္ခသည်တွေကိုကုလပညာရေးအစီအစဉ်ဒီမှာဥဆောင်ပညာပေးနေတဲ့ဦးဆိုမြင့်ကပြောပြပါဗျာ
Human trafficking လို့မှလေးစီးတဲ့ဒုက္ခတွေအစ်ရောက်သွားတဲ့အခါဘာအခက်အခဲတွေရှိတယ်ဆိုတာတို့ဒရင်းအချက်လက်ဖလေတာတို့သူတို့ပညာပေးတာမျိုးတွေကျွန်တော်အများလုံးလုပ်နေတယ်ကျွန်တော်ကိုယ်တိုင်ဆိုရင်စကမောင်းနဲ့ဆက်လက်ခလုတ်ကိုတာဝန်ယူရတယ်ကျွန်တော်က monitoring ရဲ့ training ရဲ့ပေးနေဒီ UAC ရဲ့တာဝန်ပေးချက်အရာ
ဟုတ်ကဲ
့ဒါပေမဲ့လို့ဒီလူတွေကဒါလို့လင်းရမင်းလောက်တော့ကျွန်တော်ပညာပေးနေမယ်ဘာမင်းလို့အော်နေနေကျွန်တော်ကမဖြစ်နိုင်ပါလေလို့သွားကြည့်တဲ့အခါငယ်ငယ်ရင်းတည်းကပြန်ရောက်ရှိရေးဆိုတဲ့ဒီမျိုးလေးကဘေးနဲ့ဝေးနေနံပါတ်1ချက်ပညာရေးအနေနဲ့နံပါတ်2ကစခန်းထဲမှာကြာလာတော့လူကြီးကဒီနဲ့ကောင်းတဲ့ဘဝမျိုးကိုကိုဘဝမှာကြားနိုင်မလားဆိုတဲ့စဉ်းစားပြီးတော့လုပ်နေတာနားမနေတာမဟုတ်ဘူးလမ်းကြောင်းမှာအခက်အခဲတွေမျိုးစုံရှိတယ်တခါအသက် NDA ကျော်လောက်တဲ့ကိစ္စတွေရခိုင်တော့များတယ်ဒါမျိုးတွေပြည့်ရသားတွေကိုထွက်နေတာ
ဒီရိုဟင်ဂျာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာလဲသူတို့အတွက်မျောလင့်ချက်မဲ့နေတယ်လို့သူတို့နေထိုင်ခဲ့ရမြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာလဲဆက်ပြီးတော့နေထိုင်နေရစဲမွတ်စလင်တွေအတွက်နိုင်ငံတွင်းခရီးသွားလာခွင့်ကန့်သက်ချက်လို့တင်းကျပ်တဲ့စည်းမျဉ်းတွေကြာထွက်ပေါက်ပိတ်နေတယ်လို့ဖြစ်နေလို့ပင်လယ်လမ်းကုန်းလမ်းရေလမ်းတွေကနေသူတို့အတွက်အဆင်ပြေနိုင်မဲ့နိုင်ငံလေးစီကိုခရီးဆက်နိုင်မှုနီလန်းပေါင်းစုံနဲ့စူးစမ်းနေကြတာလို့ဦးစိုးမြင့်ကပြောပါတယ
်ဒီလူဟန်ဂျာဒီမှာဒုက္ခတွေအဖြစ်နဲ့၆နှစ်တောင်ဒီမှာဒုက္ခတွေစခန်းမှာနေနေရတာလေသူတို့မှာအဖြစ်ကိုမြုံရင်းကျက်ကဒုက္ခတွေဝေးနေအဲ့တော့ကျွန်တော်တို့ကရရလမ်းကြောင်းကနေပြီးတော့သူတို့ရဲ့ဘဝရှိရေးအတွက်သူတို့ရဲ့မိသားစုဘဝရှိရေးအတွက်ရရလမ်းကြောင်းကနေဖတ်ပေါက်ချကြတာပေါ့ဗျာမျက်စိကိုမှိတ်ပြီးတော့ထွက်တော့တာပါပဲ
ကမ်းနေတွေကနေသွားကြတာလားသူတို့ရွာတွေကျေးရွာတွေဗမာပြည်တွေကနေသွားကြတာလားဒီဘင်္ဂလားဒေ့ရှ်ဘက်ကနေသွားကြတာလားဘလို့ပုံစံနေနဲ့ထွက်သွားကြလဲ
ထွက်ပေါက်ကလမ်းကြောင်းကဖြတ်ကြောင်းရှိတယ်ဖြတ်ကြောင်းကဒီဘင်္ဂလားဒေ့ရှ်ဒုက္ခတွေစခန်းကနေပြီးတော့ဒီရေကြောင်းလမ်းနဲ့နော်လေဒီရှိပြီးတော့သွားကြတဲ့လမ်းကြောင်းကတစ်ကြောင်းနောက်တစ်ကြောင်းကဗမာပြည်ကိုပြန်ဝင်ပြီးတော့ဖက်ဒီရခိုင်ဘက်ကနေနော်ကုန်းကြောင်းလမ်းနဲ့အဲတစ်ကြောင်းဒီလမ်းကြောင်းနှစ်ကြောင်းနဲ့သွားနေကြတာပါပဲအချင်းမျိုးကြည့်ပြီးတော့သူတို့ကအဲ့ဒီမှာအဆက်စီယူပြီးတော့သွားကြတာပါပဲ
များသောအားဖြင့်ကျမတို့သိသလောက်ကပေါ့နော်ဒီအောင်အောင်မြင်မြင်နဲ့သူတို့သွားကျင်တဲ့နိုင်ငံနေရာကိုရောက်သွားတဲ့လူတွေရှိနိုင်တယ်လို့ဟိုလမ်းမှာလည်းအများကြီးဒုက္ခရောက်ပြီးတော့အဲခုနပြောလို့ဆက်လေပြတ်တာတို့အဲလေနှစ်တာတို့တို့လမ်းမှာဒုက္ခမျိုးစုံနဲ့ကြုံရတာတွေရှိတယ်အဲ့တော့အဓိကတို့ဘာတွေကြုံရကြည်ရှိလဲပေါ့နော်မိသားစုတွေရောကလေးတချို့ဆိုကလေးတွေပါပါသွားတာဆိုတော့လေဟုတ
်ကနေဒီပါသွားတဲ့လူကြီးကတော့သူတို့ကြီးမဆင်းယူစားကြည့်ရဟိုမှာရှိနေတော့သူတို့ကလမ်းခေါ်တော့ဒီအဲ့ဒီလမ်းကြောင်းနဲ့သွားတာပါအရာဝတီတိုင်းမှာဆုံးသွားတဲ့ခေတ်မှာအသက်20ပတ်ဝန်းကျင်မှာရှိတဲ့မင်းကလေးတွေကိုပါလာတွေ့ရတယ်အဲ့တော့ဒီမင်းကလေးတွေကအဲ့ဒီတော့လမ်းမှာရှိတဲ့အခက်အခဲမျိုးစုံကိုရင်ဆိုင်ပြီးတော့တကယ်လို့ကန်ကုန်းလို့အဲ့ဒီကိုလွှတ်သွားနေတဲ့နေရာကိုရောက်သွားရင်တော့ဒီကဲကောင်းတဲ့ဘဝတစ်ခုခုကိုများပိုင်ဆိုင်နိုင်မလားဆိုတော့မျိုးလင့်ချက်ကလေးနဲ့ဆက်သွားတာပါပဲ
။ဦးစိုးမင်းတို့ကလည်းတခြားလုံးပေါ့နော်ဒီရိုညာဒုက္ခသည်တွေအတွက်ပညာပေးတွေရောဒီဟိုဆောင်းဟိုသူတို့တောင်းဆိုခဲ့တာကြီးလည်းရှိတော့အခုသူတို့ဒီလိုမျိုးဘဝရဲ့လွတ်မြောက်ရာလမ်းကိုမျောလင့်ပြီးတော့သွားကြတာပဲ။လမ်းမှာဒုက္ခမျိုးစုံကြုံရတယ်ဆိုတော့ဒီကမ်းထဲမှာရှိတဲ့လူတွေရောဒီရိုဟင်ညာဒီဗမာပြည်ထဲမှာရှိတဲ့လူတွေရောဘလိုမျိုးအကြံပေးချင်တာရှိလဲပေါ့နော်သူတို့ဒီလိုဒုက္ခမတွေ့အောင်တာဝန်ရှိတဲ့သူတွေကဘာတွေလုပ်ပေးသင့်တယ်လို့အကြံပြုချင်ပါလဲရှင
်ဒီကြီးဒုက္ခတွေဒီအဖြစ်နဲ့ဘဝလမ်းခီးမှာဆုံးသွားကြတဲ့လူကြီးဒီအခက်အခဲကိုမကဘာတိုင်းရောငါကဒုက္ခတွေစကားဟောမြန်မာနိုင်ငံဆွေးရအောင်အဓိကဖြည့်ချင်းချက်ကတစ်ခုတည်းပဲဒီမိငယ်ရင်းတွေကိုစိတ်ကကြည့်ချင်းနဲ့ပြန်လာရေးအဲ့ဒါဒီဖြည့်ချင်းချက်ရဲ့အရေးအမြစ်ပဲလိုအပ်တဲ့အစီအပြီးနိုင်ငံသားအခွင့်အရေးကိုပေးပြီးတော့မြန်မာနိုင်ငံတက်မှာလွတ်လပ်စွာသွားလာတဲ့ပညာသင်ကြားခွင့်ကိုကိုနေတိုင်းရတဲ့ဒီကကိုပြန်ဖို့မဲ့ဆိုတဲ့အမှတ်တင်ချက်ကလေးရရင်တော့လူတိုင်းကပြန်ကျင်းကြတာပါပဲ
ဒီလိုလွတ်မြောက်ဖို့နီလန်းဘောင်းစုံနဲ့ထွက်ခွာနေကြရတဲ့ရိုဟင်ညာဒုက္ခသည်တွေအခုလိုအသက်ဆုံးရတဲ့အထိကြုံရတဲ့အဖြစ်မျိုးတွေနောက်မကြုံရလေအောင်ဒုက္ခသည်စခန်းအသီးသီးမှာအချင်းချင်းအသိပညာပေးဖလှယ်ပေးနိုင်တဲ့စေတနာဝန်ထမ်းတွေအများကြီးလိုအပ်နေပါတယ်လို့စခန်းနေတဲ့ကိုရိုင်းဒုက္ခသည်တွေကိုတင်နန်းပေးပြီးတော့ကူညီပေးနေတဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြိုင်ကအကြံပြုပါတယ
်ဒီကိစ္စကနာကနာပြလာဒီသူကဒါစကန်လူရလိုက်တာအဲ့ဒါကူးပြီးတော့ဆက်တော့ငင်းတွေထားရအောင်ကောစပါကဒုက္ခတဲ့စကန်မှာစကန်ပေါင်းတောင်းစဲမဲခုနရှိတယ်ဒီမှာတောင်းစဲမဲခုစလုံးမှာစကန်တိုင်းမှာ project တစ်ခုကြီးရှာခဲ့ရမှာပါပြီးတော့ဆက်တော့ငင်းတွေထားရမှာပါပြီးတော့သူတို့ကိုသင်တန်းပေါ်ရမှာပါ
နာမသူတို့ကရင်တိုင်းရင်တိုင်းဝင်ပြီးတော့ပညာပေးလိုက်ရမယ်လို့
တကယ်တော့ဒီဒုက္ခတော်ကနေလွမြောက်ဖို့လှည့်စည်းပြေးပြီးထွက်ပြေးနေကြတဲ့ရိုဟင်ညာတွေကသွားတဲ့လမ်းကြောင်းမှာလည်းဒုက္ခတွေအစဉ်စစ်ထပ်ပြီးကြုံရတာရှိပါတယ်သူတို့ကိုလူကုန်ခူးခံရတာအပါအဝင်ပွဲစားတွေဆက်သွဲပေးနေတဲ့သူတွေအတွက်ဝင်ဆောင်မှုပေးတဲ့အခါမှာဒုက္ခတဲ့စခန်းတွေကရှိသမျှစုဆောင်းထားတဲ့ငွေတွေလိမ့်လေခံရတာမျိုးရှိသလိုထွက်သွားတဲ့လမ်းကြောင်းတွေမှာလည်းသဘာဝဘေးအန္တရာယ်မျိုးစုံကြောင့်အသက်ဆုံးရသလိုတပ်ဆိုင်ရာနိုင်ငံတွေရဲ့အာဏာပိုင်တွေရဲ့ဖမ်းဆီးမှုအပြင်ပွဲစားတွေရဲ့လိမ်မိုင်းဆိုင်ရာစော်ကားမှုလိုညှဉ်းပန်းနှိပ်စက်မှုတွေနဲ့လည်းရင်ဆိုင်ခဲ့ကြရတယ်လို့ကိုအောင်မြင်းကပြောပြပါတယ်
သူတို့လမ်းမှာတော့ဒေါက်တာခံရတာရှိတယ်လမ်းမှာတော့သူတို့ကကတ်ကဲပေါင်းများစွာနဲ့အဲသူတို့ဒုက္ခတွေရှင်ထွေးနေအာဟာရကြောင့်ရောပြီးတော့စားဝင်နေတယ်အဲ့ဒါရှိတယ်ပြီးတော့ပွေးစားကတစ်ရှင်းအရှင်းရှင်းပေါ့နော်အဲ့ဒီမှာပွေးစားတွေတဲမှာမြေသမီးလေးပါတယ်အမျိုးသားတွေလည်းပါတယ်အဲများတာပေါ့နော်တက္ကသိုလ်သူတို့ကအချက်ခံတဲ့ရှိတယ်တချို့ကလည်းလင်းပန်းဆန်တာဆောက်ထားတာလည်းရှိတယ်ပြီးတော့ရေလန်းကြောင့်ရေလန်းကြောင့်နဲ့တော့ရင်လည်းအဲ့ဒါရှိတယ်အနေတွေခံရတယ်သူတို့အတိုင်းတွေရောက်သွားတယ်အတိုင်းတွေရောက်တဲ့အဲ့ဒီမှာလည်းပွေးစားကချက်ခံပြီးတော့သူတို့ကဒုက္ခတွေရရိုက်ကြလို့ထူးပါလို့အဲ့ထဲလိုက်တာရောလူတော်ရှိတယ်ဆေမောနဘာကြီးဆိုတာအဓိကတော့ဒီမှာညော်လင်းချက်ကမရှိတော့ဘူးလေ
ဒီလိုအခက်အခဲမျိုးစုံနဲ့ကြုံနေရတဲ့ရိုဟင်ဂျာအရေးရရှိအဖြစ်တရက်ရရှိဖို့ကတော့မြန်မာနိုင်ငံအပေါ်မှာပဲအဓိကမူတည်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောထားပါတယ်သူတွေ့ဆုံခဲ့တဲ့ရိုဟင်ဂျာတွေဟာအချိန်နေပေးရင်နေရပြန်လို့ကြောင်းပြောခဲ့ကြတယ်လို့လည်းပြီးခဲ့တဲ့ဗုဒ္ဓဖူးနေ့ဒါကားမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာအနာပိုင်တွေဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အတိအမှတ်ပြုလက်မခံပေမဲ့ဒီရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေကိုစစ်စစ်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းတကယ်တော့လက်တွေမှာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကအထမမြောက်သေးသလိုပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းရိုဟင်ဂျာတို့အရေးဘလို့ဆက်ပြီးတော့ကင်တွယ်မလဲဆိုတာကလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်။အဲ့
ဒီလက်ရှိပြေရိုဟင်ဂျာဒုက္ခသည်တွေအကြောင်းမတ်စုမွန်တင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်ပါတချို့ကိုတင်ဆက်ပါအောင်မယ်။ကမ္ဘာတဝန်းငွေကြေးအစမတန်ဖောင်းပွားမှုတွေဖြစ်ရတဲ့နောက်ွယ်ကအကြောင်းရင်းတစ်ခုဟာ globalization ကိုထိခိုက်တာကြောင့်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်။ငွေကြေးဖောင်းပွားမှုကြောင့်ကမ္ဘာတဝန်းကုန်စည်နှုန်းတွေကြီးမြင့်ခဲ့ရတဲ့အကြောင်းရိုက်တာသတင်းဆောင်မတစ်ခုကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးမှာပါ
။ကမ္ဘာနိုင်ငံတော်များများမှာရှိတဲ့လူတွေပေါ်ဖိအားတွေကြီးကျယ်ဖြစ်စေတဲ့ကြီးမားတဲ့ငွေကြေးဖောင်းပွားမှုရဲ့နောက်ွယ်ကအဓိကကျတဲ့အကြောင်းကတော့လွတ်လပ်စွာကုန်သွယ်မှုကိုအခြေပြုထားတဲ့ကမ္ဘာစီးပွားရေးဘာသာကမ္ဘာလုံးဆိုင်ရာဝါဒမှာအကြီးအကျယ်ထိခိုက်ခဲ့တာကြောင့်ဖြစ်တယ်လို့နေဒါနိုင်ငံအော်တီရီယိုမြို့က Econometric Research Limited Company ရဲ့ဥက္ကဋ္ဌအတက်ကူဘာစီကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်40အတွင်းနိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးဖွံ့ဖြိုးတိုးတက်မှုတွေကိုကမ္ဘာလုံးဆိုင်ရာဝါဒရှုထောင့်မှနေလေ့လာခဲ့တဲ့ကူဘာစီကတော့ COVID-19 ကာယရောဂါနဲ့နိုင်ငံတကာစွန့်ရလောင်စာစည်းရိတ်ကြီးမြင့်မှုအပြင်အမေရိကန်ကမျိုးသားလုံခြုံရေးကိုအကြောင်းပြပြီးတော့နောက်ထပ်ကုန်သွယ်ခွင့်တွေနဲ့အခြားနည်းလမ်းတွေကိုအသုံးပြုပြီးကမ္ဘာလုံးဆိုင်ရာဝါဒကိုထိခိုက်အောင်လုပ်ခဲ့တာတွေကလည်းအခုဖြစ်နေတဲ့ငွေကြေးအစမတန်ဖောင်းပွားမှုကိုဖြစ်စေတဲ့အရေးပါတဲ့အချက်ဖြစ်တယ်ဆိုပြီးတော့ကူဘာစီကပြောပါတယ
် And what the globalized bank and the major advantage
ကမ္ဘာလုံးဆိုင်ရာမူဝါဒနဲ့သူရဲ့ကြီးမားတဲ့အသာချက်ပါလဲဆိုတော့နိုင်ငံအနေနဲ့သူတို့ရဲ့စီကနေထုတ်တဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုဆိုပြီးဈေးကြီးနေတာကိုအတင်းကြိုက်ရောင်းလို့မရပါဘူး။အဲ့ဒီတော့စီးပွားရေးလုပ်ငန်းတွေကဈေးအပေါ်ဆုံးနဲ့အသက်သာဆုံးနေရာတွေကိုသွားပြီးတော့ထုတ်လုပ်ဖို့ကြိုးစားကြတယ်။အဲ့ဒီမှာသူတို့ကတရုတ်ကိုသွားတယ်၊အိန္ဒိယနဲ့ဘရာဇီးကိုသွားကြတယ်။အဲ့ဒီကနေရုတ်တရက်ဆိုသလိုအနောက်နိုင်ငံကလူတွေဟာကုန်ပစ္စည်းတေချာပေါက်ရဖို့အတွက်လှုပ်ဆောင်လာကြတယ်။ဒါပေမဲ့အဲ့ဒီလိုရဖို့အတွက်ငွေကြေးဖောင်းပွားမှုတန်ကိုအကြီးအကျယ်ခံပြီးမှရခဲ့ကြရတာ။ဘာကြောင့်လဲဆိုတော့ခင်ဗျားကဈေးကြီးတဲ့ကုန်ထုတ်လုပ်တဲ့သူစီကဝယ်ရတာကြောင့်လေ။
စီးပွားရေးပညာရှင်တွေကတော့လွတ်လပ်စွာကုန်သွယ်မှုကိုအခြေပြုထားတဲ့ကမ္ဘာစီးပွားရေးဝါဒကမ္ဘာလုံးဆိုင်ရာဝါဒအနေနဲ့ရေရှည်ထိခိုက်လာတဲ့အမျှအစမတန်ငွေကြေးဖောင်းပွားမှုကလည်းရေရှည်ရှိသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ
် And that's what I think is likely to be the norm and
ကျွန်တော်လည်းအဲ့ဒီလိုထင်ပြီးဒါကစံတမတ်ချက်ဖြစ်လာနိုင်ခြေရှိပါတယ်ဒါကြောင့်အနာဂတ်နဲ့ပတ်သက်ပြီးတော့ကျွန်တော်အကောင်းမမြင်ပါဘူးကျွန်တော်ရဲ့သားသမီးတွေနဲ့မိတွေကိုရင်းချမ်းတာယာပြီးချောမွေ့တဲ့ကဘာကြီးမှနေပြီးသူတို့လိုချင်တဲ့အရာကိုအနည်းဆုံးကမဟုတ်ပဲအသက်သာဆုံးနေရာကရတာမျိုးမြင်ချင်းပါတယ
်ပြီးခဲ့တဲ့ပိုင်းတွေအတွင်းကမ္ဘာတစ်ဝန်း COVID-19 ကပ်ရောဂါကြောင့်ကုန်ထုတ်လုပ်မှုအပိုင်းတွေမှာရောကုန်စည်စီးဆင်းမှုနဲ့ဝန်ဆောင်မှုအပိုင်းတွေမှာပါနောက်နေ့ကြံ့ကြာတာတွေအဟန့်တားတွေရှိခဲ့တာကြောင့် ကုန်စည်နှုန်းတွေတက်ခဲ့သလိုမကြသေးခင်ကရုရှားကယူကရိန်းကိုကျူးကျော်စစ်ကြောင်းလောင်းစားသည့်ဈေးတွေလည်းကမ္ဘာတော်မှာကြီးမြင့်လာခဲ့ပြီးငွေကြေးဖောင်းပွမှုတွေပိုများလာနေတာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်ဆက်လက်ပြီးတော့တင်ပြပေးမယ့်သတင်းဆောင်ပါတစ်ပုဒ်ကတော့ကိုဗစ်ရောဂါနာတာရှည်ခံစားနေရသူတွေထံကအကူအညီတောင်းခံသူအရေအတွက်ပိုများလာနေတယ်လို့ဗြိတိန်နိုင်ငံကလူမှုကူညီရေးအဖွဲ့တစ်ခုကပြောဆိုပါတယ်ကိုဗစ်အကြံပေးရေးဆိုင်ရာသူတို့အဖွဲ့ရဲ့အင်တာနက်ဝက်ဘ်ဆိုက်ကိုလာရောက်ကြည့်ရှုသူဒါမှမဟုတ်တယ်လီဖုန်းနဲ့ဆက်သွယ်လာသူအရေအတွက်ဟာလွန်ခဲ့တဲ့6လအတွင်း5သိန်းရှိခဲ့တယ်လို့ Asma and Lung UK အဖွဲ့ကပြောကြားလိုက်ပြီးတော့ NHS အစိုးရကျန်းမာရေးစောင့်ရှောက်မှုဌာနကလူနာတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်စွာမရှိဘူးလို့တတိပေးပြောကြားလိုက်ပါတယ်ဒီကြောင့် AP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကဆက်လက်ပြောပြပါလိမ့်မယ်
Yvonne Elder ဟာလွန်ခဲ့တဲ့နှစ်နှစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတယ်ဆိုပေမဲ့အခုချိန်ထိအဲ့ဒီရောဂါလက္ခဏာတွေကိုခံစားနေရတော့မှတခြားထောင်တောင်းချီတဲ့ကိုဗစ်ဝေဒနာရှင်တွေလိုပဲသူမဟာလည်း Long COVID လို့ခေါ်တဲ့နာရာရှည်ကိုဗစ်ဝေဒနာကိုခံစားနေရတာပါ Elder ရဲ့ရောဂါလက္ခဏာတွေဟာပြင်းထန်ပါတယ်ညပဲအိပ်မပျော်တာအပြင်အကူမပါပဲလမ်းမလျှောက်နိုင်တာစီးကျိုးအဆုတ်ရောင်နဲ့ရေယုံရောဂါတွေပါခံစားနေရတယ်လို့ဆိုပါတယ်
It has taken away everything.
Yeah, ha. အရင်လိုတော့မဟုတ်တော့ပါဘူး။ကျမအခုပုံမှန်အတိုင်းစကားပြောနေနိုင်ပေမဲ့ပြောနေတဲ့စကားတွေကမူမမှန်တော့တာ။ပြောကျင်တဲ့အကြောင်းအရာကိုထန်ကြိုင်းကြကြမပြောနိုင်တော့တာ။ Brain fog ဆိုတာလိုမျိုးဖြစ်နေပါလေ
။အမျိုးသားကိန်းဂဏန်းဌာနရဲ့အဆိုအရဗြိတိန်မှာနာရာရှည်ကိုဗစ်ခံစားနေရသူတိတသမာ8တန်းအထိရှိတယ်လို့ဆိုပါတယ်။ကိုဗစ်နာရာရှည်ခံစားရသူ55ရာခိုင်နှုန်းကပင်မနွမ်းလျရာဖြစ်သလိုတခြား33ရာခိုင်နှုန်းကတော့အသက်ရှူကျက်တာမျိုးဖြစ်တတ်တယ်လို့ဆိုပါတယ်68ရာခိုင်နှုန်းကတော့သူတို့လုံနေကြအလုပ်တွေတစ်စိတ်တစ်ပိုင်းပဲလုံနိုင်တော့တာဒါမှမဟုတ်လုံးဝမလုပ်ချင်တော့တာမျိုးဖြစ်တတ်ကြတယ်လို့ပြောပါတယ်ဒီရောဂါလက္ခဏာတွေကိုခံစားနေရသူတွေဟာသူတို့အဖွဲ့ဒါမှမဟုတ်တခြားအဖွဲ့အစည်းတွေထံအကူအညီတောင်းခံကြလေရှိတယ်လို့ Asthma and Lung UK အဖွဲ့ကအမှုဆောင်ညွှန်ကြားမှုSarah Woolnoff ကပြောပါတယ
် We have seen around a doubling of the numbers of people seeking out
COVID-19 နာတာရှည်ခံစားရတဲ့သူတွေကအသက်ရှူကျက်တဲ့အတွက်ကျမတို့ထံမှာလာအကူအညီကြောင်းတဲ့သူအရေအတွက်နှစ်ဆတိုးလာတာကိုတွေ့ရပါတယ
် COVID-19 နာတာရှည်ခံစားရသူတွေအတွက်စီစဉ်ပေးထားတဲ့သူတို့ရဲ့ website ကတစ်ဆင့်အကြံဉာဏ်တောင်းခံသူအရေအတွက်ဟာလွန်ခဲ့တဲ့6လအတွင်း5သိန်းအထိရှိခဲ့ပါတယ်ဒီကိစ္စကိုသုတေသနလုပ်ဖို့ငွေကြေးပုံမှုသုံးဆွဲတင်ကြောင်းနဲ့ကိုဗစ်နာရာရှည်ခံစားရသူတွေကိုကူတာပေးနေတဲ့စီကံတွေမှာဝန်ထမ်းတွေထတ်တိုးခန့်ရေးအစိုးရကကူညီလှုပ်ဆောင်တဲ့နယ်လို့ Asthma and Lung UK အဖွဲ့ကတိုက်တွန်းပါတယ်။အမျိုးသားကျန်းမာရေးဌာန NIH ကတော့ဒီကိစ္စအတွက်ပေါင်စတာလင်တန်း223ဆွဲပြီးကိုဗစ်နာရာရှည်ရောဂါသည်တွေအတွက်အထူးစီကံ90လဲဖွင့်ပေးထားပြီးဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အဲ့ဒီနေရာတွေမှာကူတာမှုရနိုင်ဖို့အချိန်အကြာကြီးစောင့်ကြရတယ်လို့ကူးစက်ရောဂါဆိုင်ရာကြွန့်ကျင်သူလည်းဖြစ်လန်ဒန်မြို့ကွင်းမယ်ရီတက္ကသိုလ်ကအကြီးအကဲတက္ကသိုလ်လည်းဖြစ်တဲ့ဒေါက်တာဒီပတီဂေါ်ဒါဆာနီကပြောပါတယ
် Making access to services is vital having
ကုသမှုရနိုင်ဖို့ကအရေးကြီးပါတယ်ရောဂါကိုသိရှိနားလည်တဲ့ဆရာဝန်နဲ့ကုသမှုခံယူရုံနဲ့တမယိုးကျစမ်းသပ်စစ်ဆေးရုံနဲ့တွေမလုံလောက်ပါဘူးလက်ရှိပြည်ထောင်မှာလိုအပ်တဲ့အတိုင်းကုသမှုပေးနေနိုင်တယ်လို့တော့ကျွန်မမထင်ပါဘူး
နာရာရှည်ကိုဗစ်ရောဂါကုသရေးဌာနမှာကုသခွင့်ရဖို့ညွှန်ကြားချက်ရခဲ့ပေမဲ့တနည်းလောက်ကြားတဲ့အထိဘာမှအကြောင်းပြန်ကြားခြင်းမရှိခဲ့ဘူးလို့ Yvonne Elder ကပြောပါတယ်။လွတ်တော်အမတ်ထံစာရေးလိုက်တော့မှသာစေကန်းကသူမထံဆက်သွယ်လာတယ်လို့ဆိုပါတယ်။စေကန်းမှာတခါပြခွင့်ရခဲ့ပြီးဘလို့ကုသမှုမျိုးဆက်လက်လှုပ်ဆောင်ရမယ်ဆိုတဲ့ညွှန်ကြားချက်ကိုစောင့်နေတယ်လို့ Yvonne Elder ကပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်ပြောပြသွားတာပါခင်ဗျာ။VOA ရဲ့တနင်္ဂနွေနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA American တန်ရဲ့တင်းငွေတင်ညာပိုင်းအတန်လွင့်အစီအစဉ်လေးကိုလိုင်းနိုမီတာ32 kilohertz 633ညာလိုင်းနိုမီတာ32 kilohertz 933ညာလိုင်းနိုမီတာ52 kilohertz 985တို့ကနေဆက်လက်ထုတ်လည်နေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကသုတကမ္ဘာတစ်လောထူးခြားတဲ့သတင်းစကားအစီအစဉ်တွေကိုနားတော်တာဆင်ဟဖို့ရှိပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ကျွန်တော်တို့နေသွေးနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့တာလီဘန်တွေနေသွေးနိုင်တင်ဆက်တဲ့မြန်မာမီဒီယာကမ္ဘာမြန်မာမီဒီယာအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့တာလီဘန်တွေလက်အောက်မှာလူ့အခွင့်အရေးဆုံးရှုံးနေရတဲ့အာဖဂန်အမျိုးသမီးတွေအကြောင်းကိုဆွေးနွေးတင်ပြထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေတာလီဘန်တွေလက်အောက်အခြေခံလူ့အခွင့်အရေးတွေဆုံးရှုံးနေတဲ့အာဖဂန်အမျိုးသမီးတွေရဲ့ဘဝအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အာဖဂန်စတန်နိုင်ငံကထိတ်တန်းသတင်းရုပ်သံလိုင်းတွေကအမျိုးသမီးသတင်းတင်ဆက်သူတွေဟာဒီကနေ့တနင်္ဂနွေနေ့မှာတော့သူတို့ရဲ့မျက်နှာတွေကိုဖုံးပြီးတော့သတင်းတင်ဆက်ခဲ့ကြပါတယ်လို့ပြီးခဲ့တဲ့မေလ22ရက်နေ့ကထုတ်လွှင့်ခဲ့တဲ့ VOA ရဲ့သတင်းတပုတ်မှာနားထောင်လိုက်ရပါတယ်။ဒီလိုလို့ဖို့တကြော့ပြန်အာဏာရလာတဲ့တာလီဘန်အစိုးရကအမိန်ထုတ်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေလူမြင်ကွင်းမှာတွာလာကြတဲ့အခါခြေစုံခေါင်းစုံခေါင်းမြည်ချုံဖို့လိုအပ်ပါတယ်။အိမ်ပြင်ထွက်တဲ့အမျိုးသမီးတွေဟာမျက်နှာကိုဖုံးကာမထားဘူးဆိုရင်ဖခင်အကိုမောင်ဒါမှမဟုတ်ခင်မွန်းစတဲ့အုပ်ထိန်သူတွေကိုသတိပေးမှဖြစ်ပြီးအဲ့ဒီနောက်မှာတော့ထောင်သုံးရဲ့ကြားခံကြရမှာဖြစ်ပါတယ်။ဒီညွန်ကြားချက်ကိုဆက်ပြီးချိုးဖောက်နေရင်တော့အုတ်ထင်းသူကိုပို့ပြီးပြင်းထန်တဲ့အပြစ်ပေးဖို့တရားရုံးမှာရင်ဆိုင်ကြရမှာပါအစိုးရဝန်ထမ်းအမျိုးသမီးတွေမျက်နှာကိုဖုံးကွယ်မထားဘူးဆိုရင်အလုပ်ထုတ်ခံကြရမှာဖြစ်ပြီးအမျိုးသားဝန်ထမ်းတွေအနေနဲ့တော့သူတို့မိသားစုတွေကအမျိုးသမီးတွေညွှန်ကြားချက်ကိုချိုးဖောက်ရင်အလုပ်ကရပ်နားခံကြရမှာဖြစ်တယ်လို့တာလီဘန်အစိုးရရဲ့အကျင့်သီလစင်ကြယ်ရေးနဲ့ဒုစရိုက်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားကြောင်းသိရပါတယ်တာလီဘန်တွေဟာနိုင်ငံကိုဘာသာရေးကိုအခြေခံတဲ့အစ္စလာမ်ဥပဒေရှရီယာနဲ့အုပ်ချုပ်တာဖြစ်လို့ဒီလိုအမိန့်တွေထုတ်တာဖြစ်ပါတယ
်။မေလ23ရက်နေ့မှာလဲ BBC သတင်းဌာနကလဲအာဖဂန်နစ္စတန်မှာရှိတဲ့လျှို့ဝှက်မိန်းကလေးစာတင်ကျောင်းတစ်ခုအကြောင်းကိုထုတ်လွှင့်ခဲ့ပါတယ်။တာလီဘန်အစိုးရကမိန်းကလေးတွေကိုမူလာတန်းအဆင့်ထိသာကျောင်းတက်ခွင့်ပေးထားပြီးအလဲတန်းနဲ့အထက်တန်းအဆင့်တွေကိုမိန်းကလေးတွေကျောင်းတက်ခွင့်စာတင်ခွင့်မပေးပါဘူး။လျှို့ဝှက်မိန်းကလေးစာတင်ကျောင်းလေးရဲ့တဦးတည်သောဆရာမကတော့အန်ဒီရဲ့ဘလောက်ကြီးတယ်ဆိုတာကျမတို့သိပါတယ်အဲ့ဒီအတွက်စိုးရိမ်ပူပန်မှုလည်းမရှိဘူးမဟုတ်ရှိပါတယ်ကျမတို့ဟာဒီလျှို့ဝှက်စာသင်ကျောင်းကလေးကိုအကောင်းဆုံးဖန်တီးထားပါတယ်သူတို့ကကျမကိုဖမ်းမယ်ရိုက်မယ်ဆိုရင်တော့ဒါမျိုးလုံလိုက်ရတဲ့အတွက်တန်တယ်လို့ထင်ပါတယ်လို့ BBC သတင်းတောက်ကိုပြောကြားခဲ့တဲ့ဆရာမရဲ့တတိကတော့တကယ့်ကိုလေးစားစရာပါအသက်အန္တရာယ်ကြားကနေအာဖဂန်အမျိုးသမီးတွေပညာရေးအတွက်စွန့်စားဆောင်ရွက်နေတဲ့ဆီယာမတအူးရဲ့အနေအထားဖြစ်ပါတယ်
။ဒါကြောင့်လေအမေရိကန်တပ်တွေရုတ်သိမ်းလို့အာဖဂန်ရဲ့မြို့တော်ကဘူတာလီဘန်တွေလက်ထဲကျသွားချိန်မှာအာဖဂန်ကနေထွက်ခွာဖို့ကြိုးစားကြတဲ့စောက်တရားမရတဲ့လူအုပ်ကြီးဟာလေစိတ်မှထိမ့်မနိုင်သိမ့်မရဖြစ်နေတဲ့မြင်ကွင်းတွေကိုမီဒီယာတွေမှာမြင်ခဲ့တွေ့ခဲ့ကြရတာပါ။အထူးသဖြင့်အမျိုးသမီးအခွင့်အရေးအတွက်တက်ကြွလှုပ်ရှားသူတွေအမျိုးသမီးလွတ်တော်အမတ်တွေအမျိုးသမီးအားကစားသမားတွေအမျိုးသမီးအနုပညာရှင်တွေဟာမဖြစ်ဖြစ်တဲ့နည်းနဲ့အာဖဂန်ကနေရအောင်ထွက်ခွာကြရပါတယ်အချိန်မီမထွက်ခွာနိုင်ရင်တာလီဘန်တွေရဲ့ဖမ်းဆီးရေးယူနှိပ်စက်တပ်ဖြတ်တာကိုခံရမှစိုးရိမ်ကြလို့ပဲဖြစ်ပါတယ
်အဲ့ဒီလိုအာဖဂန်ကနေထွက်ခွာဖို့ကြိုးစားတဲ့အထက်မှာအစိုးရလည်းဖြစ်အမျိုးသမီးအရေးလှုပ်ရှားသူလည်းဖြစ်တဲ့အာရီယာနာစာအီဆိုတဲ့အမျိုးသမီးလည်းအပါအဝင်ဖြစ်ပါတယ်သူကိုတာလီဘန်တွေကတအိမ်တက်ဆင်းရှာနေပြီဆိုတဲ့သတင်းကိုကြားလို့လေစိတ်ကိုအပြေးလွှားဆင်းခဲ့ပါတယ်။ဒါပေမဲ့လေစိတ်မှာကတောင်းကနေဖြစ်နေတဲ့လူအုပ်ကြီးကြောင့်လေရင်ပေါ်ရောက်ဖို့ဘလို့မှမဖြစ်နိုင်ဘူးဆိုတာသိလိုက်ရပြီးလေစိတ်ကနေပြန်လှည့်ခဲ့ရပါတယ်။ အဲ့ဒီနေ့ကတော့2021ဩဂုတ်လ15ရက်နေ့ပါဒါပေမဲ့ကံကောင်းထောက်မှစွာပဲအာရီယာနာစာဤနဲ့သူချစ်သူဟာနောက်တနေ့မှကဘူးလေစိတ်ကနေပါကစ္စတန်ကိုထွက်ခွာနိုင်ခဲ့ပါတယ်အာရီယာနာစာဤကသူ့ရဲ့တုံ့လောက်ခြောက်ခြားမှုကိုခုလိုရင်ဖွင့်ပါတယ်ပြောရရင်ကျမတရားမအောင်မကြောက်ပါဘူးတကယ်ကိုမကြောက်တာပါဒါပေမဲ့တာလီဘန်တွေအရှင်ဖမ်းမိမှာကိုတော့အယမ်းကြောက်တာပါတွဲချီယုံနေကူတော့တုံ့လောက်ခြောက်ခြားလာပါတယ်ဖာဟွန်ဒါဆိုတဲ့အမျိုးသမီးကိုအရှင်လက်လက်မီးရှို့တတ်ခဲ့တာပါကျမကလည်းဖမ်းမိခဲ့ရင်အဲ့ဒီလိုလုပ်မှာပါဒီလိုထိတ်လန့်စရာအတွေ့ကကျမခေါင်းထဲမရက်မနာဝင်နေတာပါအ
ာဖဂန်မှာထင်ရှားတဲ့ဘာသာရေးခေါင်းဆောင်တဦးဖြစ်သူတာလီဘန်တွေကလည်းလေးစားရတဲ့ရှိခ်ရာဟီမူလာဟခါနီကတော့အစ္စလာမ်ရှာရီယာဥပဒေထဲမှာအမျိုးသမီးတွေရဲ့ပညာရေးကိုပိတ်ပင်ထားတဲ့အချက်တစ်ချက်မှမပါဘူးလို့ထောက်ပြပြောဆိုပါတယ်အာဖဂန်မှာအသက်15နှစ်နဲ့24နှစ်ကြာမျိုးဆက်သစ်တွေမှတောင်လူဦးရေရဲ့တဝက်လောက်ပဲစာတက်မြောက်ကြတယ်လို့ဆိုပါတယ်စာတက်မြောက်မှုနှုန်းမှာအမျိုးသားတွေကအမျိုးသမီးတွေတဲ့3ဆလောက်ပိုများတယ်လို့သိရပါတယ်အာဖဂန်မှာအမျိုးသမီးလူဦးရေရဲ့15ရာခိုင်နှုန်းသာစာရေးတတ်ဖတ်တတ်ကြပါတယ်ဒီလိုအခြေအနေတွေကြောင့်လေအာဖဂန်နစ္စတန်နိုင်ငံမှာလူအခွင့်အရေးနဲ့အမျိုးသမီးတွေရဲ့လွတ်လပ်ခွင့်တွေအပေါ်တင်းကြပ်ချုပ်ချယ်တဲ့မူဝါဒကိုအများဆုံးပြန်လည်ရုပ်သိမ်းဖို့ပြီးခဲ့တဲ့မေလ24ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတခဲနဲ့တောင်းဆိုခဲ့ကြတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့ကြခြင်းဖြစ်ပါတယ်။တာလီဘန်တွေအနေနဲ့အမျိုးသမီးတွေအပေါ်တင်းကြပ်စွာချုပ်ချယ်ထားတဲ့အခွင့်အရေးတွေကိုရနိုင်ဖို့ဆိုရင်တော့ BBC သတင်းတော့တွေးဆောင်ခဲ့တဲ့အသက်15နှစ်အရွယ်အာဖဂန်အမျိုးသမီးငယ်တစ်ယောက်ပြောသလိုပါပဲ။တတိရှိကြပါ။အားလုံးတတိရှိကြမယ်ဆိုရင်ဘယ်သူမှတားဆီးလို့မရပါဘူးတဲ့။ဟုတ်ပါတယ်ပညာသင်ခွင့်ရဖို့အမျိုးသမီးတွေတတ်သိရှိကြဖို့လိုပါတယ်အာဖဂန်ပြည်သူတွေပညာသင်ယူခွင့်ရပြီးပညာတတ်တွေဖြစ်ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့ပညာရေးကသာအမှောင်တူတဲကလူအဖွဲ့အစည်းကိုဆွဲထုတ်ကဲတင်ပေးနိုင်မယ်မဟုတ်ပါလားခင်ဗျာ
ကိုပြည်သွေးနိုင်တင်ဆက်တဲ့ကမ္ဘာမြမသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုဒါတော်တာဆင်ခဲ့ရတာဖြစ်ပါတယ်ဆက်လက်ပြီးတော့မြန်မာပြည်ကဘေးကြကဏ္ဍကိုတင်ဆက်ပါတော့မယ်။မအေးတန်နာကျော်ကတင်ဆက်ထားပါလဲ
။ဘေးရဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ
။ဆင်ကြမှာရေးလာတဲ့တော်ရရှင်တင်းရင်မူက VOE ရုပ်သံဌာနကအကိုအမများအားလုံးအတန်ပါရမီပြည့်စုံသူများဖြစ်သောကြောင့်ဂုဏ်ယူဝမ်းမြောက်မိပါသည်ရှင်နဲ့ဟုတ်ကဲ့ယေရှုအထူးတင်ပါတယ်နော်ဆက်ပြီးတော့အားပေးပါအောင်ရှင်မတ်ခင်ဆန်းဝေဆိုတဲ့တော်ရရှင်ကလည်း VOE ဖွဲ့သားတွေအားလုံးလေးစားပါတယ်မိလာရဲ့အမြဲတမ်းနားထောင်ပါတယ်သတင်းတင်ဆက်သူတွေအားလုံးအပေးယူအချိတ်ဆက်မိမိရရတင်ပြမှုကောင်းပါတယ်ယေရှုတင်ပါတယ်ကျမ်းမာချမ်းသာကြပါစေတဲ့မကင်ဆန်ဝေကျမတို့ရေဒီယိုတင်ဆက်မှုရုပ်မြင်သံကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသတာကိုကြည့်ပြီးပြောဝင်ရပါတယ်။အပိတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးကိုနှုတ်ခွန်းဆင်ရင်နဲ့မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်
။မင်္ဂလာပါ VOA ဝိုင်းတော်သားများနဲ့ပြည်သူများအားလုံးကျမ်းမာပျော်ရွှင်လို့တောကအပူများငြိမ်းချမ်းကြပါစေ။ VOA ရဲ့ကျေးဇူးကြောင့်မြန်မာပြည်နဲ့နိုင်ငံတကာသတင်းတွေကိုနားထောင်ခွင့်သိခွင့်ရလို့ကျေးဇူးအထူးတင်ပါတယ်။ပြည်သူတွေရဲ့ပေးစာတွေကိုအရေးတည်ယူဖော်ပြပေးတယ်။အပြန်အလှန်လေးစားမှုထားလို့ဝမ်းသာပီတိဖြစ်ရပါတယ်။ VOA သတင်းဌာနရဲ့ကျေးဇူးကြောင့်မြန်မာနိုင်ငံရဲ့မြို့နယ်တိုင်းလက်ရှိအဖြစ်အပျက်တွေကိုကြားရတာမြင်ရတာစိတ်ထဲမှာအတော်လေးနေရခက်တယ်ဗျာ။မြို့ရွာတွေဟာမီးလောင်မြင်တွေဖြစ်နေပြီ။ဒုက္ခအမျိုးမျိုးနဲ့ရင်ဆိုင်ကြရတဲ့ပြည်သူတွေမျက်ရည်တွေနဲ့ရင်ဖွင့်တယ်နေနားထောင်ရတယ်။အာတင်းထားကြပါလို့မပြောရဘူး။ပြည်သူတွေကိုအဲ့လောက်ထိရုံမှရိုင်းဆိုင်နေကြတာတနေ့တူသောအကျိုးပြန်ခံရပါစေသတင်းတွေနားမထောင်ဘဲလည်းမနေနိုင်ဘူ
းဟုတ်ကဲ့ပါသူကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်ဖြစ်ပါတယ်အရင်တုန်းကလည်းစာရေးရေးပို့လို့ကျွန်မသိတာပါနော် သူကမြန်မာနိုင်ငံကအခြေအနေတွေတွေ့နေမြင်နေကြားနေရတာစိတ်ထဲမှာအတော်လေးနေရခဲ့ပါတယ်တဲ့သူကမြို့ရွာတွေမိလောင်ပြင်းနေဖြစ်နေရပြီဆိုပြီးတော့ရေးလာလို့နောက်ထပ်ဒီမြို့ရွာတွေမိလောင်ပြင်းနေဖြစ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်နော် VOE မြန်မာပြည်တွင်မီးရှို့ခံနေရတဲ့ကြေးရွာတွေအစုလိုက်ပြုံလိုက်တတ်ခံရတဲ့သူတွေတစ်နေ့တစ်ခြားပို့ပြတ်များများလာပါတယ်ဒါကြောင့်မလို့ VOE အနေနဲ့တရားသတင်းကောင်းစဉ်နဲ့သက်သက်မက်မက်သတင်းထုတ်ပြန်ကြေညာပေးပါရန်နဲ့စီးရင်တရားစွာ record ပြုလုပ်ပေးထားပါရန် VOE ရဲ့ပရိသတ်တယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့ပါလေးနဲ့စွာတောင်းဆိုတိုက်တွန်းအပ်ပါတယ်။ဒါနည်းမဟုတ်တနည်းတစ်ပုံနိုင်ငံတကာသတင်းဌာနတွေရောက်ရှိစေဖို့အထူးကူညီဆောင်ရွက်ပေးစီခြင်းပါတယ်ခင်ဗျာ။ဒီသရရှင်ကမြန်မာနိုင်ငံမှာလူသားစုပေါ်မှာချိုးဖောက်ကျူးလွန်တဲ့ပြစ်မှုတွေကို VOE ကသတင်းဖော်ပြပေးပါမှတ်တမ်းယူစင်းလုပ်ပေးပါဆိုလို့ကျမတို့ကသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့သတင်းတွေဖော်ပြပါရယ်သတင်းဖော်ပြရဲဆိုတာကလည်းတနည်းအားဖြင့်ကဘာတိမှတ်တမ်းဖြစ်သွားတာပါเนาะဖြစ်ရတိုင်းကို record လုပ်မှတ်ထားပေးပါဆိုတာကတော့ဒီမြန်မာနိုင်ငံကလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကစား IMMN လိုမျိုးကုလသမဂ္ဂအဖွဲ့တွေအစုံဒီဖြစ်ရတွေကိုအသေးစိတ်စည်းပြုစုနေတာဖြစ်ပါရဲ့ရှင်ဒါကြောင့်မလို့ဒီလိုကိစ္စမျိုးတွေလူတွေမသိဘဲနဲ့စည်းမဲ့ဖြစ်သွားမယ်ဆိုတာကိုတော့မပူပါနဲ့လို့ပြောချင်ပါတယ်ရှင်ဒါနဲ့ဒီမှာတလောကပဲစာပြန်ကြားပေးလိုက်တဲ့သရရှင်တယောက်ရဲ့စာအဲ့စာကတော့ရန်ကုန်အောင်မင်္ဂလာကားဂိတ်မှာဗျောင်လူရဲ့ခံရတယ်ဆိုတဲ့စာပါဒီစာကိုလွှင့်သွားပြီးတော့နောက်တစ်ရက်မှရေးလာတဲ့သရရှင်ကတော့
မနေ့ကသတင်းနားထောင်လိုက်ရပါတယ်အောင်မင်္ဂလာအဝေးပြေးဂိတ်မှာလူမိုက်ဂိုင်းဆန်ဆန်ငွေလူခံရတဲ့အမျိုးသမီးဆိုတာကျုပ်ရဲ့သမီးပါငွေနှစ်သိန်းမှာလမ်းစရိတ် 5,000 ပြန်ပေးပါဆိုတာ 2,000 တော့ပြန်ပေးတယ်ဒီမှာတွေ့လာဓာဆိုပြီးပြတယ်တဲ့ကျွန်တော်အေယာဝရီကပါနွမ်ပါလို့သားနဲ့သမီးကိုဆက်ယုံစင်ခိုင်းထားတာပါစိတ်မချရပြီမဲ့အခြေအနေရထားရတာပါ
ဟုတ်ပါတယ်စားဝတ်နေရေးကြောင့်နေကားနေပြောမျိုးပေါ်တဲ့အလုံးလုံးကြရတဲ့သားသမီးတွေအတွက်မိဘတိုင်းရဲ့တောကဖြစ်ပါတယ်ရှင်နားဆင်ပြောအခုလိုမျိုးတုံ့ပြန်စာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်စားဝတ်နေရေးခက်ခဲလာတာနဲ့မျှမျိုးပေါ်မှာအခုလိုမျိုးဒူးစရိုက်မှုတွေလည်းပေါ်လာခဲ့တာဖြစ်ပါတယ်တရားဥပဒေစိုးမိုးမှုမရှိတာရဲ့အပြရောက်လည်းဖြစ်ပါတယ်နော်နောက်ဆက်ပြီးရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးပါဦးမရှင်။ဝါဒေတာမှာဖြစ်နေတဲ့အကြောင်းညာပါ
။ဝါပြည်နယ်ကကိုဗစ်ရောဂါအကြောင်းပြပြီးလော့ကဒေါင်းချတာအပြင်ပေးမထွက်တော့အလုပ်လည်းမလုပ်ရတဲ့အတွက်စားဖို့တော့အဆင်မပြေတော့လို့ပါ။ကြားထဲနှစ်ပတ်တစ်ခါဆေးလာစေရင်တရုတ်ယွမ်160တောင်းပါလေ။အလုပ်မလုပ်ရလို့မရှိဘူးပြောလည်းမရပါဘူး။တခြားနေရာကခြေပြီးပေးခိုင်းပါလေ။နောက်တစ်ပတ်လောက်တော့ထပ်ပိတ်နေမယ်ဆိုရင်စားစရာလည်းကုန်ပါပြီ။အခုတော့ခောက်ဆွဲကြောက်လေးပဲကျန်တော့တာပါ။ကျေးဇူးပြုပြီးတော်ဝင်ရှိတဲ့သူတွေကိုသိအောင် VOE ကနေအကူအညီတောင်းရတာပ
ါဒါကဝါဒေတာကသောရရှင် AP လာကုံပိုင်းကရေးတဲ့စာပါနော်တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါတိုက်ဖြစ်ရေးတင်းနေကြက်ကြက်လှုပ်ဆောင်နေတာမလို့တရုတ်နိုင်ငံနဲ့ကပ်ရဲ့ဝါဒေတာမှာလဲလော့ကဒေါင်းချလိုက်ပုံရပါတယ်ဒီသောရရှင်ကဝါဒေတာကဆိုပေမဲ့လည်းဘယ်မျိုးလဲဆိုတာတော့မပါပါဘူးအခုနောက်ဆုံးဝါဒေတာနောက်ဆုံးအခြေအနေသိအောင်လို့ကျွန်မ Facebook Group ဝါပြည်နယ်ပန်ဆိုင်မျိုးအလောက်ခံရှာဖွေနေတင်းစုံဆိုတဲ့group စာမျက်နှာမှာတွားကြည့်တော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲတချို့မျိုးတွေပြန်ပြောဖွင့်လိုက်ပါပြီလို့လည်းရေးထားတာတွေ့ရပါတယ်ရှင်တချို့တွေလည်းအိမ်ပြန်ခြင်းနဲ့တချို့တွေလည်းတစ်လအတွင်းမှာဒီဆွေမျိုးသားချင်းဆုံးသွားတာရှိလို့စိတ်မကောင်းဖြစ်ပြီးတော့ရေးထားကြရတယ်လည်းဖတ်လိုက်ရတော့ဒီကက်ယောဂအခြေအနေကစိုးမလာပါစေနဲ့လို့ပဲဆုတောင်းမိပါတယ်နော်ခံစားချက်ရင်ဖွင့်စာလေးရေးပြရစီပြလို့ရေးလာတဲ့သရရှင်ကတော့အခုဖြစ်နေတဲ့နိုင်ငံရေးအခြေအနေမှာသူကြုံတွေ့နေရတဲ့အခက်အခဲတွေကိုရင်ဖွင့်ပြောပြလာတာပ
ါကျွန်တော်ကစစ်တပ်ကဗိုလ်ကြီးဟောင်းတယောက်ပါဒီလိုပြောလို့လဲစစ်တပ်ထောက်ခံသူကြံဖို့ထောက်ခံသူမဘာသာထောက်ခံသူမျိုးချစ်အဖွဲ့ထောက်ခံသူယနေ့ခေတ်အခေါ်ဒလန်ပြူစောထီသွေးတောက်လုံးဝလုံးဝမဟုတ်ပါဘူး NLD ပါတီဝင်မဟုတ်ပေမဲ့အမေစုကိုလေးစားချစ်ခင်လို့ NLD ထောက်ခံသူဖြစ်တယ်လို့2015-2020ရွေးကောက်ပွဲတွေမှာလဲ NLD ရဲကြီးအဖွဲ့မှအကူအညီပေးခဲ့သူပါစစ်တပ်ကအနာသိန်းတော့လဲရက်ွက်ထဲမှာရှေ့ဆုံးကနေမိသားစုလိုက်ဆနပြဝရီမှာပါဝင်ခဲ့သူပါဆနပြပြည်သူတွေကျောင်းသူကျောင်းသားတွေကိုကူညီခဲ့ပါတယ်ကျွန်တော်တမိဆိုရင်လဲအနာသိန်းနဲ့နှစ်ကနေဒုတိယနှစ်ကျောင်းသူအနေနဲ့ကျောင်းဆက်မတက်တော့ပါဘူးပြောချင်တာကဒီလိုပါစစ်တပ်အနာသိန်းလိုက်လို့ပြည်သူတွေစီးပွားပြက်ဒုက္ခအကြီးကျယ်ရောက်နေရတဲ့အထဲမှာကျွန်တော်မိသားစုဟာလဲစီးပွားပြက်တဲ့အပြင်ကိုဗစ်ရောဂါမိသားစုလိုက်ဖြစ်ကြလို့ဒုက္ခအကြီးကျယ်ရောက်ခဲ့ရပါတယ်ဒါကြောင့်မလို့ကျွန်တော်ရဲ့သမီးကိုပုဂ္ဂလိကကုမ္ပဏီကိုပိုင်လုပ်ငန်းတွေကိုအလုပ်လျှောက်လာတင်တဲ့အခါမှာဘယ်ကုမ္ပဏီပုဂ္ဂလိကလုပ်ငန်းကမှလက်မခံပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့မှတ်ပုံတင်အလုပ်ကိမှာစစ်မှုထမ်းဖြစ်တာရဲ့မိသားစု တကောင်စီမှာလည်းစစ်မှုထမ်းဖြစ်နေတော့ဘယ်လောက်ကမှလက်မခံတာပါကျွန်တော်ရဲ့မှတ်ပုံနေဟာဆိုလို့ရှိရင်1985စစ်တပ်ထဲရှိစဉ်လုပ်ပေးထားတာဖြစ်တယ်လို့တကောင်စီကလည်း2000ခုနှစ်ကမိသားစုတကောင်စီနဲ့မှတက်နေလာဝကကနေပြောင်းလိုက်တော့စစ်မှုထမ်းဆိုပြီးတော့ဖြစ်နေပါတယ်ဒီလိုဖြစ်တွေ့ပေါင်းတော့အခုဆိုလို့ရှိရင်ကျွန်တော်တမိခင်ဗျာကြောင်းမတက်အလုံးမရပြီးတော့အခြားတင်တန်းတွေလည်းငွေမတက်နိုင်လို့မထားနိုင်ကျွန်တော်တို့တမိသားစုလုံးစာဝန်ကြီးရေးကျောင်းဝရေးအတွက်စိုးရိမ်ရေမှတ်ကိုရောက်နေရတယ်ဆိုတာကို VOE ကနေပြီးတော့ရင်ဖွင့်ကြပါတယ်ဗျာ
ဒါကတော့တချင်ကစစ်မှုထမ်းတယောက်ဖြစ်ခဲ့ပါတယ်ဆိုတဲ့သူတယောက်ရဲ့အခုလက်ရှိကြုံတွေ့နေရတဲ့အခြေအနေဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်အားလုံးတွေပုံမှုကောင်းမွန်အဆင်ပြေတဲ့တင်းတစ်ပတ်ရရှိပါစေလို့လည်းဆန္ဒပြုမိပါတယ်နော်ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလိုပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းချွန်းလန်းချမ်းမြေကြပါစေရှင်။
ဒါကတော့မအေးတန်တာကျော်တင်ဆက်တဲ့မြန်မာပြည်ကဘေးစာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သတင်းတွေထဲကသုတအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့ငင်းကြိုင်းတပ်သားများဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်နိုင်ငံတကာသတင်းတွေကိုကြည့်ရှုနားတော်တာဆင်တဲ့အခါမှာဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူသုတရရှိစေဖို့အတွက်မညွညွလွင်ကတင်ဆက်ပေးထားတာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကုလသမဂ္ဂရဲ့ငင်းကြိုင်းလုပ်ငန်းရှင်တွေမှာရှေ့တန်းကနေတာဝန်ထမ်းဆောင်နေကြတဲ့ငင်းကြိုင်းတပ်သားတွေနဲ့ဝန်ထမ်းတွေအကြောင်းကိုပြောပြထားပါတယ်ခင်ဗျာ
နှစ်စဉ်မေလ29ရက်နေ့ကိုကုလသမဂ္ဂငြိမ်းချမ်းရေးထိမ့်သိမ်းသူများနိုင်ငံတကာနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာငြိမ်းချမ်းရေးဆောင်ရွက်မှုတွေမှာရှေ့တန်းကနေပါဝင်တာဝန်ထမ်းဆောင်နေကြတဲ့နေပယ်အသီးသီးကငြိမ်းချမ်းရေးတပ်သားတွေနဲ့ငြိမ်းချမ်းရေးတာဝန်ထမ်းဆောင်နေသူတွေကိုအလေးထားဂုဏ်ပြုတဲ့နေ့တစ်ခုအဖြစ်သတ်မှတ်ထားတာပါ။1948ခုနှစ်ကစပြီးအကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာငြိမ်းချမ်းရေးဆောင်ရွက်မှုတွေမှာအခုအချိန်ထိဆိုရင်ငြိမ်းချမ်းရေးတပ်သားပေါင်း 4,200 နီးပါးဟာလုပ်ငန်းတာဝန်တွေအတွင်းအသက်ပေးဆောင်ရွက်ခဲ့ကြရပါတယ်။ပြီးခဲ့တဲ့2021ခုနှစ်ထဲမှာပဲကုလသမဂ္ဂရဲ့အလံအောက်မှာတာဝန်ထမ်းဆောင်ရင်အသက်ပေးခဲ့ရသူ135ဦးရှိခဲ့ပါတယ်။ငင်းချင်းရတတွေရဲ့မစ်ရှင်ကို1948ခုနှစ်မေလ29ရက်နေ့မှာစတင်နေတာပါ အရှိအလဲပိုင်းဒေတာအစ္စရင်းနဲ့အာရတ်အကြားလက်နက်ကင်သဘောတူညီချက်ကိုစောင့်ကြည့်မှုအတွေ့ကုလသမဂ္ဂရဲ့စစ်ဖက်ဆိုင်ရာလီလာသူအနေငယ်ကိုစစ်လွတ်ခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်ကစလို့အခုဆိုရင်ကုလသမဂ္ဂမှာငြိမ်းချမ်းရေးတပ်သားအမျိုးသားအမျိုးသမီးစုစုပေါင်းတသန်းကျော်ဟာကုလသမဂ္ဂရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေမှာတာဝန်ထမ်းဆောင်နေကြပါပြီစစ်ဖက်ဆိုင်ရာငြိမ်းချမ်းရေးတပ်သားပေါင်းက 8,000 ကျော်ရှိပြီးတန်တဲ့သူတွေဖြစ်တဲ့ရဲဘက်နဲ့တခြားအရက်ဖက်ဆိုင်ရာတာဝန်ထမ်းဆောင်နေသူတွေကတော့လုပ်ငန်းစဉ်12ခုမှာတာဝန်ယူလှုပ်ဆောင်နေကြပါတယ်။လွန်ခဲ့တဲ့1993ခုနှစ်ကနေပယ်အသီးသီးကငြိမ်းချမ်းရေးတပ်သားတွေထဲမှာအမျိုးသမီးတွေပါဝင်မှု1ရာခိုင်နှုန်းသာရှိခဲ့ပေမယ့်အခုဆိုရင်စစ်ဖက်ရဲဘက်နဲ့အရက်ဖက်ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းတွေမှာအမျိုးသမီးတွေရဲ့ရာခိုင်နှုန်းက39ရာခိုင်နှုန်းနီးပါးရှိလာပါတယ်။ငြိမ်းချမ်းရေးထိန်းသိမ်းမှုဝန်ထမ်းတွေတပ်သားတွေဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့လူမှုအပေါ်ကာကွယ်ရေးဆိုင်ရာအပြစ်ခံရက်စဲမှုတွေလူ့ခွင့်ရေးဆိုင်ရာကာကွယ်ပေးမှုတွေတရားဥပဒေစိုးမိုးရေးလုပ်ငန်းတွေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာရေးအတွက်လုပ်ငန်းတွေမြေမြုပ်မိုင်းအန္တရာယ်ကာကွယ်ရေးလုပ်ငန်းတွေကိုအဓိကထားဆောင်ရွက်ကြရပါတယ်ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးတပ်သားတွေကိုအဖွဲ့ဝင်နိုင်ငံတွေကဆေးလွတ်ကြရတာဖြစ်ပြီးအခုနောက်ဆုံးရရှိတဲ့အချက်အလက်တွေရတော့ကုလသမဂ္ဂအတွက်ငြိမ်းချမ်းရေးတပ်သားအင်အားအများဆုံးပေးပို့ထားတဲ့နိုင်ငံကမြန်မာအင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်ပါတယ်။အမျိုးသား6123ဦးနဲ့အမျိုးသမီး324ဦးစုစုပေါင်း6448ဦးကုလသမဂ္ဂရဲ့အလံတော်အောက်မှာငြိမ်းချမ်းရေးတပ်သားတွေအဖြစ်တာဝန်ထမ်းဆောင်နေကြတာပါ။ဒုတိယကတော့နီပေါ်နိုင်ငံမှာအမျိုးသားအမျိုးသမီးစုစုပေါင်း9536ဦးရှိပါတယ်။တတိယအများဆုံးကအိန္ဒိယနိုင်ငံဖြစ်ပါတယ်။အမျိုးသားအမျိုးသမီးစုစုပေါင်း9481ဦးရှိပါတယ်။စတုထကတော့ရဝမ်ဒါနိုင်ငံဖြစ်ပြီးအမျိုးသားအမျိုးသမီးစုစုပေါင်း9263ဦးတာဝန်ထမ်းဆောင်နေတာပါ။ထိပ်ဆုံး15မှာရှိတဲ့နောက်တစ်နိုင်ငံကတော့အီသီယိုးပီးယားနိုင်ငံဖြစ်ပါတယ်။အမျိုးသားအမျိုးသမီးစုစုပေါင်း4856ဦးရှိပါတယ်။အရှိတောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကအများဆုံးဖြစ်ပြီးအမျိုးသား2639ဦးနဲ့အမျိုးသမီး159ဦးစုစုပေါင်း2818ဦးဟာကုလသမဂ္ဂမှာငြိမ်းချမ်းရေးတပ်သားတွေအဖြစ်တာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်ရှင်။
မညညလင်းပြပြသွားတာပါကုဆက်လက်ပြီးတော့ကဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုနောက်တော့ဆင်ရပါမယ်ကဘာအမြင့်ဆုံးအေဝရက်တောင်ရှိတဲ့နေပေါ်နိုင်ငံမှာကဘာအရအပူဆုံးဆယ်ကျော်သက်အရွယ်အမျိုးသားတူလည်းနေထိုင်ပါတယ်ပြင်သစ်နိုင်ငံကဂျိုဒန်လမ်းလျှောက်သူနက်သန်ဖော်လင်းဟာအရှိမီတာ2000ကိုဂျိုဒန်လမ်းလျှောက်ပြီးတော့ကဘာဆန်ချိန်အသစ်ကိုတင်လိုက်ပါတယ်ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကပြောပြပါလိမ့်မယ
်ကမ္ဘာအမြင့်ဆုံးတောင်အေရက်တောင်ရှိတဲ့နေပေါ်နိုင်ငံမှာကမ္ဘာအရက်အပူဆုံးဆယ်ကျော်သက်အရွယ်အမျိုးသားတဦးနေထိုင်ပါတယ်။အရက်က2ပေ9လက်မလောက်ပဲရှိတဲ့ဒေါ်ဘာဟာဒါကာပါကီဟာအသက်ရှင်နေသေးတဲ့ကမ္ဘာအပူဆုံးဆယ်ကျော်သက်အမျိုးသားတဦးအဖြစ်ဂင်းနီကမ္ဘာစံချိန်မှတ်တမ်းဝင်သွားပါတယ်။သူ့ရဲ့အရက်ကိုတော့ဒီနေ့မတ်လမှာတိုင်းတာခဲ့တာဖြစ်ပြီးတော့သူဟာ2004ခုနှစ်နိုဝင်ဘာလမှာမွေးဖွားခဲ့သူပါ။သူ့ရဲ့အရက်ဟာထက်ရှည်မလာတော့ပဲသူ့ရွာကကျောင်းမှာပထမတန်းမှာပညာသင်ကြားနေပါတယ်။ရင်တော့ကတော့အပုဆုံးဆယ်ကျော်သက်အဖြစ်အရက်2ပီ2လက်မကျော်ကျော်နဲ့စံချိန်တင်ထားတဲ့နီပေါ်နိုင်ငံသားကာဂန်ဒရာတာပါမာဂါဟာလွန်ခဲ့တဲ့နှစ်နှစ်ကကွယ်လွန်သွားခဲ့ပါတယ်ရှင
်ရင်းသစ်နိုင်ငံကအမျိုးသားနေသန်ပေါ်လင်းဟာအရှိမီတာ2200မိုင်းနဲ့ဆိုရင်တမိုင်ခွဲနီးပါးကိုကျိုးရန်လမ်းလျှောက်ပြီးကမ္ဘာစံချိန်သစ်တင်လိုက်ပါတယ်ပြင်သစ်အနောက်မြောက်ပိုင်းမှာရှိတဲ့ကမ္ဘာလက်ခရီးသွားတွေအလားများတဲ့မောင်စိတ်မီရှယ်ဖျားကြောင်ရှိရာကိုကရိန်းနဲ့သွဲတန်းထားတဲ့ကျူရန်ပေါ်မှာလမ်းလျှောက်ပြခဲ့တာပါအသက်28နှစ်ရှိပြီဖြစ်တဲ့ပေါ်လင်းဟာစံချိန်ချိုးသွားပြီးတဲ့နောက်အဆုံးမတက်ခင်မှာပဲဘေးကင်းလုံခြုံရေးအတွက်ကျူရန်ပေါ်ကဆင်းခဲ့ပါတယ်အမြင့်မီတာ100လောက်ကနေဘေးကင်းလုံခြုံရေးကျိုးတစ်ချောင်းကိုခါးမှချိတ်ထားပြီးရှောက်ခဲ့တာပါ2စင်တီမီတာလောက်အထူရှိတဲ့ကျိုးပေါ်မှာခြေဗလာနဲ့ရှောက်ခဲ့တာဖြစ်ပြီးတော့ခရီးစဉ်ပြီးဆုံးဖို့အတွက်အချိန်2နာရီလောက်ယူခဲ့ရပါတယ်2018ခုနှစ်တုန်းကပြင်သစ်နိုင်ငံတောင်ပိုင်းဂျောက်ကမ်းဘာတစ်ခုမှာသူကိုယ်တိုင်တင်ထားခဲ့တဲ့မီတာ1662မီတာအရှိကျိုးရန်လမ်းလျှောက်တဲ့စံချိန်ကိုသူကိုယ်တိုင်ပြန်ချိုးလိုက်တာပါအနှစ်1300နီးပါးရှိနေပြီဖြစ်တဲ့
မောင်စိတ်မရှယ်ဖျားကြောင့်ဟာယူနက်စကိုကကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ထားပြီးတော့ကမ္ဘာလက်ခရီးသွားတွေကိုအဓိကဆွဲဆောင်တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ
ဂျပန်ရဲ့ပြည်သူပညာရှင်တွေကလက်တန်းဘေးနားမှာတက်ဆင်ပြီးတကယ်လက်ချောင်းတွေလို့လှုပ်ရှားနိုင်တဲ့၆ချောင်းမြောက်ဆက်ရုပ်လက်ချောင်းတစ်မျိုးကိုတီထွင်လိုက်ပါတယ်လူအုံနောက်ကခန္ဓာကိုယ်အစိတ်အပိုင်းအသစ်တစ်ခုခုရရင်ဘယ်လိုကျုံ့ပြန်မလဲဆိုတာလေးလာဖို့အတွက်ဒီဆက်ရုပ်လက်ချောင်းကိုတီထွင်ခဲ့တာပါလူအုံနောက်ရဲ့ကျုံ့ပြန်မှုတွေကိုအဓိကလေ့လာတဲ့ဆိုပေမဲ့လည်းဒီဆက်ရုပ်လက်ချောင်းအပေါ်ဟာကွန်ပျူတာစာစီစာရိုက်လုပ်တဲ့နေရာမှာမြန်ဆန်စေပြီးအရာဝတ္ထုတွေကိုပို့ပြီးတော့တည်ဆောင်နိုင်တယ်လို့သူတီတီကပြောပါတယ်ဂျပန်နိုင်ငံကလျှက်စစ်ဆက်သွယ်ရေးတပ်ကတော်နဲ့ပြင်သစ်အမျိုးသားသိပ္ပံသုတေသနဌာနတို့ကပူးပေါင်းပြီး2016ခုနှစ်ကစတင်ခဲ့တဲ့ဒီတီထွင်မှုဟာလက်ပြန်ကြွက်သားတွေကထွက်လာတဲ့လျှက်စစ်အချက်ပြရာတွေကိုသုံးပြီးဆက်ရုပ်လက်ချောင်းကမော်တာလေးတွေကိုလှုပ်ရှားစေတာပါနောက်ပိုင်းမှာဒီနည်းပညာကိုပိုပြီးတိုးတက်အောင်လုပ်နိုင်ရင်ပုံမှန်ဆိုတာဘယ်လိုမျိုးကိုပြောတာလဲဆိုတာကိုသတ်မှတ်ရမယ်လို့ဒီဆက်ရုပ်ကိုတီထွင်သူတို့ဖြစ်တဲ့ပေါမောက်ခယူချီမီယာဝကီကပြောပါတယ်ရှင်
နှစ်50ပြည့် LGBT လိင်တူလိင်ကွဲချစ်သူများအခွင့်အရေးလှုပ်ရှားမှု Pride UK လှုပ်ရှားမှုအထင်အမှတ်ဖြင့်တက်တန်ရောင်ပြား90ဈေးတွေကို Britain တော်ဝင်အကျွေးဈေးထုတ်လုပ်တဲ့ဌာနကထုတ်လုပ်လိုက်ပါတယ်ဒီအကျွေးဈေးတွေကို LGBTQ+ အခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့လန်ဒန်အရှေ့ပိုင်းကအမှုပညာရှင် Dominic Home ကဖန်တီးပေးထားတာဖြစ်ပြီးတော့နောက်ဆုံးပေါ်နီးပညာနဲ့ Pride လှုပ်ရှားမှုရဲ့အလံတက်တန်ရောင်ကိုအကျွေးစေးပေါ်မှာဖန်တီးပေးထားတာပါအဲ့ဒီ Pride အကျွေးစေးပေါ်မှာပဲဆန္ဒပြမှုမြင်သာမှုစီးလုံးမှုနဲ့ဒန်းတူညီမျှမှုစတဲ့စလုံးတွေကိုလည်းရေးထွင်းထားပါတယ်1982ခုနှစ်က UK မှာပထမဆုံးကျင်းပခဲ့တဲ့ Pride အခမ်းအနားနှစ်ပတ်လည်ကိုဂုဏ်ပြုတဲ့အနေနဲ့ထုတ်ဝေတာဖြစ်ပြီးတော့ Britain LGBTQ+ အတိုင်းအဝိုင်းကိုပထမဆုံးဂုဏ်ပြုတာလည်းဖြစ်ပါတယ်ဒီအကျွေးစေးကိုအများပြည်သူအသုံးပြုတဲ့ပတ်စံစနစ်ထဲကိုဖြန့်ချိမှာမဟုတ်ဘဲစုဆောင်းကျင်သူတွေအနေနဲ့ကတော့အွန်လိုင်းကနေဝယ်ယူလို့ရမှာပါခင်ဗျာ
ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ပြောပြသွားတာပါအခုဆက်လက်ပြီးတော့သတင်းချင်းချုပ်တွေကိုတော့ဦးတင်မောင်တန်းကပြောပြပါဦးမယ်ခင်ဗျာ
မူလာရန်ကျောင်းမှာကလေးတွေတင်နှက်တဲ့အဖြစ်ခံပြီးတည်ဆုံခဲ့ကြတဲ့ Texas ပြည်နယ်ကယူဗာဒီမြို့ကိုအမေရိကန်သမ္မတ Joe Biden ကဒီနေ့အမေရိကန်စံတော်ချိန်အရတနင်္ဂနွေနေ့မှာသွားရောက်မှာဖြစ်ပါတယ်။တင်နှက်သမားတွေကအကြောင်းမဲ့ပြစ်ခတ်ခဲ့တဲ့အတွက်တည်ဆုံသွားကြသူတွေရဲ့မိသားစုတွေကိုသမ္မတကသွားရောက်တွေ့ဆုံတာဟာတလအတွင်းမှာဒါဟာဒုတိယမြို့ဖြစ်ပါတယ်။နယူးယောက်ပြည်နယ်က Buffalo မြို့မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွက်ဒီလဆောပိုင်းတုန်းကလည်းအမေရိကန်သမ္မတကသွားရောက်ခဲ့ပါသေးတယ်။အမေရိကန်သမ္မတနဲ့သူဇနီးဂျေလ်ဘိုက်ဒန်နဲ့လိုက်ပါသွားပြီးမိသားစုတွေကိုတွေ့ဆုံမှာဖြစ်တယ်လို့တည်ဆုံသွားခဲ့သူတွေအတွက်အောက်မေ့ပွဲနေရာကိုလည်းတွားရောက်မှာဖြစ်ပါတယ်။ကက်တစ်ဖျားကြောင့်မှကျင်းပမဲ့ဝိပစ်ဆူတောင်းပွဲကိုလည်းတက်ရောက်မှာပါ။ကုလသမဂ္ဂလူခွင့်ရေးကောင်စီအကြီးအကဲမီရှဲလ်ဘက်ရှက်ရဲ့စင်ကြန်သေးတာခီးစဉ်အပေါ်တရုတ်ကကန့်သက်ချက်လက်မှောက်ကိုစိုးရိမ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ကီးစင်ပေါ်အာဏာပိုင်တွေကန့်သက်တာကြောင့်စင်ကြန်သေးတာပေါဝင်တရုတ်နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေအပေါ်ပြည့်ပြည့်စုံစုံတီးခြားလွတ်လပ်စွာမဆန့်စစ်နိုင်မှာကိုဆိုရင်လည်းလို့ကြေညာချက်မှာပြောဆိုလိုက်တာပါစင်ကြန်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နေကြတဲ့ဆိုတဲ့အစိုးရအခစားတွေရှိတာကြောင့်အမေရိကန်ကစိုးရိမ်တာဖြစ်ပါတယ်မြမအကြအတဲမှာအဓိကကြကြပါနေကြတဲ့စစ်ကောင်စီအထင်းသိမ်းစစ်ကောင်စီနဲ့ထိမ့်သိမ်းခံနေကြတဲ့ဒေါအောင်ဆန်းစုကြည်တို့နဲ့ဆွေးနွေးခြင်းအပြင်မြန်မာနိုင်ငံရဲ့လူသားချင်းစာနာထောက်ထားရေးအကြတဲ့ကိုအဆုံးသတ်ဖို့အမေရိကန်ပြည်ထောင်စုကအာဆီယံကိုတိုက်တွန်းလိုက်ပါတယ်။ဘန်ကောက်အမေရိကန်တန်ယုံရဲ့တန်ယုံယာယီတာဝန်ခံမိုက်ကယ်ဟစ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာပါ။မြန်မာနိုင်ငံနဲ့မြေပြင်ဆက်သွယ်ရေးဘင်္ဂလားဒေ့ရှ်ပင်လယ်ဆက်သွယ်ရေးတွေဟာဗီယက်နမ်ရဲ့ဖိလစ်ပိုင်အထိကုန်သွယ်ပမာဏကြီးကြီးမားမားဖြစ်ပါလာအောင်ဖွင့်ပေးနိုင်တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ
်။တရင်ချင်းကျုပ်တွေကိုဦးတင်မောင်တန်းပြောပြသွားတာပါဒီကနေ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရင်မူကမိုင်းအင်ဂျင်နိုင်ဖြစ်ပြီးတော့အတံဖန်းအင်ဂျင်နီယာတွေကတော့ DN1 နဲ့ရှောင်းကချန်းတို့ဖြစ်ပါတယ်ကျွန်တော်ရဲ့ VOA ရဲ့တနင်္ဂနွေနေ့ညဘက်အတံလွှင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ကဇော်မိုးဇော်ဖြစ်ပါတယ်ခင်ဗျာကျွန်တော် VOA ရဲ့အတံလွှင့်အစီအစဉ်တွေကိုတီရှူနာသောတာဆင်တဲ့အတွက် ကျေးဇူးအထူးပဲတင်ပါတယ်သောရရှင်မြန်မာပြည်သူပြည်သားအားလုံးလည်းဘေးအန္တရာယ်ကင်းရှိပြီးလူအားဆန္ဒပြပါကြပါစေ
This program has come to you from the Voice of America, Washington.